Welcome to the Voice of America in Burmese.
Mingla mena kima tora shimya shin. American Bureau of Washington DC မြို့တော် BOE American အသံရဲ့2022ခုနှစ်ဩဂုတ်လ10ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 40 50တိတူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။တော်ရရှိများရှင်းလန်းချက်မြေချပါစေရှင်။ကျွန်မသင်္ကီထိုက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုမသင်္ကီထိုက်နဲ့အတူပြောပြပေးပါမယ်။မြန်မာနိုင်ငံမှာလူဝအတ္တမစိတ်ခိုင်းမှုတွေရှိနေသေးပဲလို့ကုလသမဂ္ဂကပြောကြားရလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအတ္တမကြီးဦးကျော်မိုးထွန်းကိုတိုက်ခိုက်ဖို့အတွက်ကြံစည်မှုနဲ့တန်တရားရှိသူနှစ်ဦးကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးကုလသမဂ္ဂကနေဘာမှပါဝင်ပတ်သက်မှာမဟုတ်ဘူးလို့ပြောပါတယ်။ဒီကြံစည်မှုဟာအမေရိကန်ရဲ့ပြည်ရင်းရေးမှုတစ်ခုသာဖြစ်ပြီးတော့မြန်မာစစ်ကောင်ဆောင်တွေနဲ့လည်းဘာမှမသက်ဆိုင်ဘူးလို့စစ်ကောင်စီကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကိုပြောပြပေးမှာပါမတင်ဘူးတင်
။ကောင်းပါပြီရှင်။ထိပ်တန်းရောက်သတင်းတွေတင်ပြပြီးမှာတော့ရခိုင်ပြည်နယ်တွင်းမှာစစ်ကောင်စီဘက်ကအုတ်ချုပ်ရီတိုးမြှင့်ဆောင်ရွက်လာတဲ့ကိစ္စ၊စကိုင်းတိုင်းတွင်းမှာစစ်ကောင်စီရဲ့အဖမ်းဆီးတွေကိုနားဆင်ကြားရမယ်အပြင
်ကျွန်တော်တို့ဒီ community အနေနဲ့ဦးကျော်မိုးထွန်းကိုအရန်နဲ့ဆိုးရင်ပြီးတယ်။အရန်နဲ့ဆိုးပြီးနောက်ထပ်လည်းဘလို့လာနိုင်မလဲဆိုတာလည်းကျွန်တော်တို့မသိနိုင်ဘူး။အဲတခုမရရင်တခုလုပ်မယ်ဆိုရဲအစင်လာကြီးကရှိခဲ့တယ်
။တမ်းမကြီးဦးကျော်မိုးထွန်းရဲ့လုံခြုံရေးအတွက်မျှော်လင့်ချက်တွေကိုစူးစီးတင်ပြပေးပါမယ်။ထိုင်းနိုင်ငံဘက်ကမြန်မာလုပ်သားတွေအရေးကမ္ဘာတစ်လွှတ်ကပေးယောဂါနဲ့ရာသီဥတုပြောင်းလဲမှုအရေးဆန်ရာသတင်းဆောင်မတွေကိုလည်းတင်ပြပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာလူအားအဓမ္မစိတ်ခိုင်းမှုတွေဟာစိန်ခေါ်မှုအစ်စ်ပုံစံနဲ့ရှိနေသေးသေးပဲလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် So in Myanmar our colleagues tell us that forced labor remains a new challenge according to a recent new study by the UN Office of Project Services
အဓမ္မလူအားခိုင်းစေမှုကိုမြန်မာနိုင်ငံမှာစိန်ခေါ်မှုပုံစံအစ်စ်နဲ့တွေ့နေရသေးပဲလို့ကုလသမဂ္ဂစီမံကိန်းလုပ်ငန်းများဆိုင်ရာယုံ UNOPS ရဲ့နောက်ဆုံးထုတ်ပြန်တဲ့စစ်တမ်းပေါ်အခြေခံပြီးဌာနေကုလအဖွဲ့ဝင်တွေကပြောကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာတွေ့နေရတဲ့အဓမ္မလိုအပ်ခိုင်းစေတာနဲ့ပတ်သက်ပြီးကုလသမဂ္ဂက2015မှာပထမဆုံးတည်တည်ချာချာလိလာဆန်းစစ်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကကျွမ်းကျင်မှုတိတ်ပြီးမရှိတဲ့မြန်မာအလုပ်သမား6ယောက်မှတစ်ယောက်ဟာအဓမ္မခိုင်းစေတာခံရတဲ့အခြေအနေရောက်နေတာတွေ့ရတယ်လို့ပြောပါတယ်။အခုနောက်ဆုံးစစ်တမ်းမှာလည်းအလုသမားတွေရဲ့ရပိုင်ခွင့်အနေနဲ့တိုးတက်မှုရှိမလာတဲ့အပြင် UNOPS ကနေလူတွေ့မေးမြန်းခဲ့တဲ့အလုသမားအလုံးရဲ့67ရာခိုင်နှုန်းဟာတည်ဝင်စရုပ်စက်တမ်းနဲ့အလုပ်လုပ်နေတာမဟုတ်တယ်လို့63ရာခိုင်နှုန်းကတော့လူမှုဖူလုံရေးဂျေးမရကြဘူးလို့လည်းပြောပါတယ်။ဆရာနာရှင်လည်းနှစ်ပေါင်းများစွာနေလာတဲ့မြန်မာနိုင်ငံမှာအလုသမားရပိုင်ခွင့်အတွက်အကာအကွယ်ပေးမှုမရှိဘဲဖြစ်နေရကနေအရတားစုဟာပုံစံနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်လာချိန်မှာအလုသမားတွေရဲ့လက်တွေအခြေအနေကိုကုလသမဂ္ဂကလေ့လာဆန်းစစ်ပြီးတော့စပဂင်းစီမဆက်မှုဥယျာဉ်စီတို့လို့နာမည်ပေးထားတဲ့အစိုးရခန်းစားကိုဩဂုတ်လ6ရက်တောက်ကြနေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်Christine Schreiner Bagner ဟာလည်းအင်ကာနဲ့မနက်ပိုင်းမှာမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုရှင်းလင်းတင်ပြဖို့ရှိတယ်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ်
။ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းကိုတိုက်ခိုက်ဖို့နဲ့အကြမ်းဖက်ဖို့ကြံစီသူလို့ဆွဆွဲပြီးလူနှစ်ဦးကိုအမေရိကန်အနာပိုင်တွေဖမ်းဆီးထားတဲ့ကိစ္စမှာကုလသမဂ္ဂအနေနဲ့ပါဝင်ပတ်သက်မှာမဟုတ်ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
The investigation, I spoke to our security colleagues late last week. We were not involved.
ကုလသမဂ္ဂဝင်အပြင်ဘက်မှာဖြစ်တဲ့ကိစ္စတွေမှာကျွန်တော်တို့အနေနဲ့ပါဝင်ပတ်သက်မှာမဟုတ်ပါဘူး။အမေရိကန်အနာပိုင်တွေရဲ့ဆောင်ရွက်မှုတွေကိုတော့အထူးပဲကျေးဇူးတင်ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကတင်းနယ်လာနေသတင်းစာရှင်းလင်းပွဲမှာဖြေကြားခဲ့ပါတယ်။တန်မတ်ကြီးတွေနဲ့တန်တမအတိုင်းဝိုင်းကိုအရှင်နိုင်ငံတွေကအကာအကွယ်ပေးရတာဖြစ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့ကြံစီစ조사မှုနဲ့လူနှစ်ဦးကိုနယူးယောက်မှာဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့တုံ့ပြန်ချက်နောက်ဒီကိစ္စစုံစမ်းစစ်ဆေးမှုမှာကုလသမဂ္ဂပါဝင်ပတ်သက်မှုရှိနေသလားဆိုတာကိုသတင်းတောက်တူကတင်းနှလာနေနယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာမေးမြန်းခဲ့တာပါ ဒီကိစ္စကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်တွေခံထားရင်နဲ့သက်ဆိုင်တဲ့ကုလသမဂ္ဂအထွေထွေညီလာခံ Credential Committee ကမြန်မာအမြဲတမ်းကိုယ်စားလှယ်ရွေးချယ်မဲ့အပေါ်မှာတက်ရောက်မှုရှိလားဆိုတာကိုလည်းသတင်းထောက်ကမေးတာမှာတော့ Committee အနေနဲ့သူ့လုပ်ငန်းစဉ်အတိုင်းဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းကုလသမဂ္ဂဗရိညင်အတိုင်းဆောင်ရွက်မှာဖြစ်ကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရကဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်အခြေစိုက် NGO အဖွဲ့တစ်ခုဖြစ်တဲ့ Myanmar Accountability Project အဖွဲ့ကတော့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းကိုတက်ဖြတ်ဖို့ကြံစီမှုအပေါ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ကုလသမဂ္ဂအတွင်းမှုချုပ်တို့ကရှုတ်ချကြဖို့တနင်္လာနေ့မှာပဲညင်ညာချက်ထုတ်တောင်းဆိုပါတယ်ရှင်
မြန်မာစစ်ကောင်စီကနေတံမကြီးယာရုကနေဖယ်ရှားထားပြီးနိုင်ငံတော်တစ္ဆေဖောက်ဖျက်မှုနဲ့အလို့ရှိကြောင်းကြေညာထားသူကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုလှုပ်ချံဖို့အတွက်ကြံစီမှုဟာမြန်မာစစ်ကောင်ဆောင်တွေနဲ့ဘာမှမသက်ဆိုင်ပဲဒါဟာအမေရိကန်ပြည်ရင်းရေးအမှုတစ်ခုသာဖြစ်တယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကတင်းနယ်လာနေမှာပြောပါတယ်အခုဖြစ်ရဟာအမေရိကန်ပြည်ရင်းရေးအမှုတစ်ခုပဲဖြစ်ပြီးတော့အမေရိကန်ဥပဒေအရကင်တွယ်ဆောင်ရွက်ရမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံနဲ့ဘာမှမသက်ဆိုင်ကြောင်းနိုင်ငံခြားရေးဌာနရဲ့ကြေညာချက်ကိုစစ်ကောင်စီရဲ့ MRTV ကနေကြေညာခဲ့တာဖြစ်ပါတယ်ဒါဟာတမကြီးဦးကျော်မိုးထွန်းကိုလှုပ်ချံမှုဂျန်စီမှုနဲ့မြန်မာနှစ်ယောက်ကိုဖမ်းထားခြင်းကစပြီးစစ်ကောင်စီကနေပထမဆုံးချိန်တုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်ဒီလောက်ကြံမှုကြံစီမှုနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့အမေရိကန်နိုင်ငံဆိုင်ရာတမန်ကြီးလင်ဒါ Thomas Greenfield ရဲ့ရှုတ်ချမှုကိုလည်းစစ်ကောင်စီကပယ်ချခဲ့တာပါတမန်ကြီးဦးကျော်မိုးထွန်းကိုလောက်ကြံဖို့မြန်မာစစ်တပ်ကိုလက်နက်ရောင်းနေသူထိုင်းလက်နက်ပွဲစားနဲ့ဂျန်စီတဲ့ဆိုတဲ့တန်တရားနဲ့မြန်မာနှစ်ဦးကိုအမေရိကန်လုံခြုံရေးတာဝန်ရှိသူတွေကတောက်ကြံနေမှာဖမ်းခဲ့တာပါစနေနေ့ကတော့ကုလအမေရိကန်တမန်ကြီးကဒီလောက်ရဟာအာဏာရှင်ခေါင်းဆောင်တွေနဲ့ထောက်ခံသူတွေရဲ့သူတို့ကိုဆန့်ကျင်ရက်တီပြောဆိုသူတွေပေါ်ကဘာတုံးကလိုက်လံဖိနဲ့ရေးရီဖို့ကြိုးပမ်းနေရှိတဲ့ပုံစံမျိုးဖြစ်တယ်လို့ပြောပြီးတော့ဒီလောက်ရောက်ကိုရှုံချခဲ့တာပါမြန်မာနိုင်ငံခြားရေးဌာနကတော့ဒီပြောဆိုချက်ကိုပယ်ချခဲ့တဲ့အပြင်ဦးကျော်မုံထွန်းဟာသူတို့တရားမဝင်ဘူးလို့ကြေညာထားတဲ့အတိုက်ခံ NUG အစိုးရကိုထောက်ခံပြောဆိုသူဖြစ်တဲ့အတွက်နိုင်ငံတော်သစ္စာဖောက်မှုနဲ့ဖန်ဝရန်ထုတ်ထားတယ်လို့ပြောဆိုခဲ့ပါတယ်
မြန်မာနိုင်ငံမှာတနင်္လာနေ့မှာပဲထင်ရှားတဲ့စားပေသမား၃ဦးကွယ်လွန်သွားရပါတယ်။ဩဂုတ်လ9ရက်နေ့မှာကွယ်လွန်သွားရသူတွေကတော့ထင်ရှားတဲ့ကဗျာဆရာအောင်ချင်းအထက်ဗမာနိုင်ငံဆိုင်ရစ်ဆရာအသင်းဂုံတူးဆောင်အသင်းသားနောက်နိုင်ငံရေးအကျဉ်းသားဟောင်းလူမှုကြီးပွားရေးစာအုပ်တပ်ရဲ့အယ်ဒီတာဦးကျော်ဇန်လဆိုင်ရစ်ဆရာညီစေမင်းနောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းရဲ့နာယကဒေါက်တာကိုကိုကြီးစိတ်ပညာတို့ဖြစ်ပါတယ်။ဘာယောဂါရီနဲ့ဆုံးပါရတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှင်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12133ညာတိုင်းဒိုမီတာ40 kHz 9413ညာတိုင်းဒိုမီတာ51 kHz 5895နဲ့တိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တန်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေအတွက်အစိုးရကနေချေချေပြန့်နဲ့အထောက်အကူပေးဖို့လူမှုဖူလုံရေးဆိုင်ရာရန်ပုံငွေဒေါ်လာ 3.5 ထရီလီယံချထားပေးဖို့အဆိုပြုချက်ကိုအထက်လွှတ်တော်ဒီမိုကရက်တွေကတနင်္လာနေ့မှာချပြခဲ့ပါတယ်။ဒါဟာသမ္မတဂျိုးဘိုင်ဒန်2020ရွေးကောက်ပွဲမဲဆွယ်စဉ်တုန်းကကတိပေးခဲ့တာတွေတဲကစင်းအမွေတည်နေသူတွေအလဲအလက်တန်းစားအဆင့်အထိနေနိုင်အောင်လုပ်ပေးမယ်ဆိုတဲ့ကတိကိုအကောင့်ထဲဖော်ဖို့ကြိုးစားတာပါ။တချိန်တည်းမှာပဲလက်ရှိလုပ်ငန်းဆိုင်အစီအစဉ်တွေနဲ့အစီအစဉ်သစ်တွေအတွက်အစိုးရဝန်ဆောင်မှုကိုချက်ထွင်ဖို့လည်းဖြစ်ပါတယ်။ဒီစီစဉ်ကနေအသက်3နှစ်ကနေ4နှစ်ရွယ်ကလေးငယ်တွေအတွက်မူဂျိုချောင်းအခမဲ့တက်ရောက်ခွင့်အထက်တန်းအောင်မီသူတွေအတွက်ဒေတာကောလိအတန်းတွေကို2နှစ်အခမဲ့တက်ရောက်ခွင့်ပေးမှာပါတက်ကြီးရွယ်ဟိုအမေရိကန်နိုင်ငံသားတွေအတွက်တော့ကျန်းမာရေးဆိုင်ရာအကျိုးခံစားခွင့်တွေကပထမဆုံးချိန်ဖြစ်နေတော့မျက်စိနဲ့နားနဲ့ပတ်သက်တဲ့စောင့်ရှောက်မှုကိုအစိုးရကပို့ပြီးတော့အကုန်ကျခံပေးဖို့စီစဉ်ထားတာဖြစ်ပါတယ်။ဒီမိုကရက်တီရဲ့အစီအစဉ်ကိုထုံးစံတိုင်း Republican တွေကပုတ်ခတ်ဝေဖန်ကြပေမယ့်ဒီအစီအစဉ်ကို Democrat လွှတ်တော်ပါတီဝင်အမတ်လွှတ်တော်အမတ်တချို့ကလည်းငွေကုန်ချေကျများတဲ့အဆိုပြုချက်ဖြစ်ဝေဖန်နေတာပါ။
ဗြိတိန်နဲ့ကနေဒါတို့ရဲ့ပူးပေါင်းမှုနဲ့အတူအမေရိကန်ပြည်ထောင်စုကဘဲလာရုစ်နိုင်ငံကိုတနင်္လာနေ့မှာဒဏ်ခတ်ပိတ်ဆို့မှုသစ်ထပ်မံချမှတ်ပါတယ်။ မတမာမှုတွေရှိခဲ့တယ်လို့အများကရှုမြင်ကြတဲ့ရွေးကောက်ပွဲတွေကိုစန့်ကျင်ဆန္ဒပြခဲ့ကြတဲ့တနှစ်ပြည့်တဲ့နေ့လည်းဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့ပဲဘဲလာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုကငြိမ်းချမ်းစွာဆန္ဒပြသူတွေနဲ့နိုင်ငံရေးအတိုက်အခံတွေကိုပြင်းပြင်းထန်ထန်နှိမ်နင်းနေတာပါ။ဘဲလာရုစ်ပြည်သူတွေရဲ့ရှင်းလင်းတဲ့ဆန္ဒသဘောထားကိုလေးစားရမယ်အစားလူကာရှန်ကိုအစိုးရဟာရွေးကောက်ပွဲမတမာမှုတွေကျူးလွန်ခဲ့ပြီးနောက်မှာသဘောထားကွဲပြားသူတွေကိုရရဆက်ဆက်နှိပ်ကွပ်နေတယ်လို့လဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာချက်မှာပြောဆိုထားပါတယ်ရှင
်။ကဘာကြီးပုံရိပ်လာရာဟာလူသားစုအတွက်အန္တရာယ်ရှိတဲ့အနေရောင်အဆင့်ကိုရောက်လာနေပြီလို့ကုလသမဂ္ဂကသတိပေးလိုက်ချိန်မှာပဲဥရောပဒေသမှာဂရိနိုင်ငံအီပီယဂျွန်းကလောင်ကျွမ်းနေတဲ့တောမီးတွေကိုတနင်္လာနေ့ကမိသက်သမား600ကျော်ဝန်းဝန်းနှိမ့်တက်နေရပါတယ်။ဂရိနိုင်ငံရဲ့ဒုတိယအကြီးဆုံးကျွန်းကဒီတောမီးတွေဟာ900တိုက်လောင်ကျွမ်းနေတာဖြစ်ပြီးဒီမီးကြောင့်မိသက်သမား2ဦးနဲ့အေးတင်အရာရှိ2ဦးသေဆုံးခဲ့ရပါတယ်။အဆောက်အဦတွေထင်းယူရောက်တွေမိလောင်ကျွမ်းနေပြီးထောင်နဲ့ချီတဲ့ဒေသခံတွေကိုဘေးလွတ်ရာပြောင်းရွှေ့ခံရတာပါ။အမေရိကန်နဲ့တူရကီ၊အီတလီ၊စပိန်၊အယ်ဘေးနီးယား၊လက်ဘနွန်ပေါ်ဝင်ဥရောပနိုင်ငံတွေအရှိအလဲပိုင်းနိုင်ငံတွေကမိသက်သမားတွေမိသက်လေရင်တွေနဲ့ရဟတ်ရင်တွေဝိုင်းကူပြီးတော့မိသက်ပေးနေကြတာပါကုလသမဂ္ဂကတနင်္လာနေ့မှာပဲဥတုကြားစီဆိုင်ရန်အစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့တာဖြစ်ပြီးလာမယ့်နှစ်တွေအတွင်းကမ္ဘာပူနွေးမှုအခြေအနေပိုဆိုးလာနိုင်တယ်လို့ခန့်မှန်းပါတယ်2030လောက်ရောက်ရင်ကမ္ဘာဖြန့်မြတ်အပူချိန်ဟာဆက်မှုခေတ်မတိုင်ခင်ထက်1.5 ဒီဂရီစင်တီဂရိတ်တိုးလာမယ်လို့အစီရင်ခံစာကခန့်မှန်းထားပါတယ်
အင်ဒိုနီးရှားနိုင်ငံမှာတနင်္လာနေ့ကမီရာဘီမီးတောင်ရှင်ပေါက်ကွဲခဲ့တာမှာမီးတောင်ပြာတွေထွက်နေတယ်လို့ပဲမီးတောင်ကနေထွက်လာတဲ့ကြောက်ခဲအပိုင်းအစာတွေရောနေတဲ့ချော်ရည်ပူတွေတောင်ကြီးကိုဒုတိယမြောင်နေ့အဖြစ်စီးဆင်းနေပါတယ်2968မီတာမြင့်တဲ့မီရာဘီမီးတောင်ထိပ်မှာချော်ရည်တွေဆုလာပြီးဒီသတင်းပတ်တွေအတွင်းလှုပ်ရှားမှုတိုးလာတာကိုတွေ့ရကြောင်းအင်ဒိုနီးရှားဘူမိဗေဒပညာရှင်တွေကပြောပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့မှာမီးတောင်ကနေချော်ရည်တွေထွက်တာကြောင့်တောင်ဆောင်ရဲ့3ကီလိုမီတာလောက်အထိကြောက်ခဲအပိုင်းဆိုင်တွေရောပါနေတဲ့ချော်ရည်ဘူးစီးကြောင်း9ခုရှိကြောင်းလည်းပြောပါတယ်တနင်္လာနေ့မှာချော်ရည်ဘူးစီးကြောင်း3ခုထပ်ပြီးတော့စီးဆင်းခဲ့တာပါမီးတောင်ဤခရွာတွေနဲ့မြို့တွေမှာမီးတောင်ပြားတွေဖုံးလွှမ်းနေပေမဲ့ထိခိုက်ဒဏ်ရာရမှုဆိုင်ရာအစီရင်ခံချက်တွေမရှိသေးဘူးလို့အာဏာပိုင်တို့ကပြောပါတယ်ရှင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းခန်းတွေကိုတင်ပြပေးပါမယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကိုအမေရိကန်မျိုးပေါ်မှာလှုပ်ကြံဖို့ချန်စီတယ်ဆိုတဲ့အမှုကို FBI အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအနေနဲ့အပြည့်အဝဖော်ထုတ်စုံစမ်းနိုင်မယ်လို့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်ထားပါတယ်။တမ်မကြီးကိုလှုပ်ကြံဖို့ဆိုပြီးနယူးယောက်မှာနေထိုင်တဲ့အသက်20ကျော်မြန်မာနိုင်ငံသား2ဦးကိုငွေပေးငှားရမ်းခဲ့တဲ့ဆိုတဲ့ FBI ရဲ့စုံစမ်းစစ်ဆေးဖော်ထုတ်ချက်အပေါ်မှာ NUG ဝန်ကြီးဦးထင်လင်းအောင်နောက်နယူးယောက်မြန်မာအတိုင်းဝိုင်းကကိုနေတင်မြင့်တို့ရဲ့တုံ့ပြန်ချက်တွေကိုမှတ်အင်ဂျင်နိုင်ကစူးစီးတင်ပြပေးမှာပါရှင်
။ဒီကိစ္စတောက်ကြနေကထုတ်ပြန်တဲ့နယူးယောက်တောင်ပိုင်းခရိုင်တရားရုံးရဲ့ကြေညာချက်မှာနယူးယောက်မှာနေထိုင်တဲ့အသက်28နှစ်အရွယ်မောင်ဖြိုးဟိန်းထွန်းနဲ့အသက်20အရွယ်မောင်ရဲဟိန်းစော်တို့နှစ်ဦးဟာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကို2021ဇူလိုင်လကနေဒါမှမဟုတ်ဩဂုတ်လ5ရက်အတွင်းအ ਨੇ စုံလှုပ်ကြံဖို့ဒါမှမဟုတ်နာကျင်ထိခိုက်အောင်လှုပ်ဖို့ဆိုပြီးကြံစီခဲ့ကြတယ်လို့ဆွဆွဲခံထားရကြောင်းဖော်ပြထားပါတယ်။ဒါအပြင်ဆွဆွဲခံရသူနှစ်ဦးကိုအချိန်မီချက်ချင်းဖမ်းဆီးနိုင်ခဲ့ကြောင်းFBI ယာယီလက်ထောက်ညွှန်ကြားမှု Jacqueline McGuire ကပြောကြားခဲ့တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂမှာမြမအရေးကြီးနေတဲ့အချိန်ဆရာနာရှင်စနစ်ကိုပြက်ပြက်သားသားဆန့်ကျင်တဲ့တန်အမတ်ကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့ကြိုးစားခဲ့တယ်ဆိုတဲ့ဖြစ်ရပ်တွေအတွက်တန်အမတ်ရဲ့လုံခြုံရေးကိုအထူးပဲစိုးရိမ်မကင်းဖြစ်မိတယ်လို့ American မှာရှိတဲ့ NUG ဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဝန်ကြီးဦးထင်လင်းအောင်က VOA ကိုပြောပါတယ်။
အော်အနည်းငယ်နေရတော့ဒါကိုတော်တော်စိုးရိမ်နေအနေထားရှိပါတယ်ကျွန်တော်တို့နေနေလေ။ဟောဆိုတော့ဥကြောင့်မို့ထောကကျွန်တော်တို့ရဲ့အစံတွေကိုကျွမ်းမှာကြောင်းလို့ပေါ်ထုတ်ပေးနေတဲ့လူပေါ်ပြပေးနေတဲ့လူဖြစ်တဲ့ကြောင့်ကျွန်တော်တို့နေနေစိုးရိမ်မှုအင်တန်ကြီးပါတယ်။အဲဒါမဲ့လည်း American စိုးရဖြစ်တဲ့အလျောက်ကြီးတဲ့အတိုင်းပဲအဲသူ FBI ကနေပြီးတော့ဒီကိစ္စကိုလိုက်လံပြီးတော့ပေါ်ထုတ်နေတာရှိတယ်
။ဟုတ်ကဲ့အဲ့ဒါဆိုရင်ဒီ FBI အနေနဲ့ဒီအမှုကိုစုံစမ်းစစ်ဆေးပေါ်ထုတ်နိုင်မယ့်အခြေအနေရောဘယ်လိုမျှော်လင့်လဲရှင်။
FBI ကတော့သူကတော့လက်တံရှည်တယ်လေဆိုတော့ကျွန်တော်အနေနဲ့တော့ပေါ်ထုတ်လိုက်နိုင်နေမယ်လို့တော့ကျွန်တော်တော့ထင်ပါတယ်။အများပြကြတဲ့အတိုင်းပဲလုပ်နိုင်ကြတဲ့ဆိုတော့လည်းတော်တော်ကြီးရယ်ဆိုတော့ကျွန်တော်တို့အနေနဲ့တော့ဒါတော့အားရချင်တာမျိုးရှိပါတယ်။ပြီးတော့ကျွန်တော်တို့ ကိုယ်စားလှယ်ပေါ်မှာလည်းသူတို့နေနဲ့လုပ်ငန်းယူပေးထားတာတွေနော်သူတို့နေနဲ့ဖြည့်ဆည်းပေးထားတဲ့ပေါ်မှာကျွန်တော်တို့နေနဲ့အားရကျင်းနေမှရှိတယ်လို့ပဲကျွန်တော်ကပြောရမှာပေါ့
FBI ရဲ့စုံစမ်းစစ်ဆေးချက်တွေအရထိုင်းနိုင်ငံမှာရှိတဲ့လက်နက်ပွဲစားတအူးကနေနယူးယောက်မှာရှိတဲ့မောင်ဖြိုးဟိန်းထွန်းနဲ့မောင်ရဲဟိန်းစော်တို့ကိုငွေပေးခိုင်းစေခဲ့တယ်လို့ဆိုပါတယ်တမ်မကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့ဘားကြောင့်ကြံစီခဲ့တယ်လဲဆိုတဲ့အမြင်ကိုတော့နယူးယောက်မြန်မာအတိုင်းဝိုင်းကဦးဆောင်သူတအူးလည်းဖြစ်တမ်မကြီးရဲ့လုံခြုံရေးကိုစေနာဝန်ထမ်းဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ကိုနေတင်မြင့်ကိုမေးကြည့်ပါတယ
်တမ်မကြီးဦးကျော်မိုးထွန်းက AAC စစ်တပ်လီဒါတူတယောက်လည်းဖြစ်တယ်သူ့လို့ပဲသူလုပ်တယ်သူကဓမ္မတမားဖြစ်တယ်အခုကမကျေနပ်တဲ့လူတွေကအာတမတမဖြစ်တယ်။အဲအာတမတမတွေကဒါဒီလိုပေါ့အခွဲကြကြနဲ့သူတို့လှုပ်ချံပို့တဲ့နောက်ပြီးတော့အတက်အန်တယ်ပါဆိုးရင်ရရတိဖြစ်လာတဲ့ပုံတံဖြစ်လာတယ်။ဒါကကျွန်တော်တို့အမေရိကန်နိုင်ငံရဲ့ပြည်တွင်းရေးကိစ္စမဟုတ်ဘူး။ဒီစကပြောထားတဲ့နော်အမေရိကန်နိုင်ငံရဲ့ပြည်တွင်းရေးကိစ္စပါဆိုမဟုတ်ပါဘူးခင်ဗျ။အခုစေခိုင်းသူကလည်းအခုဒီပေါ့တရားရေးဌာနက FBI တို့ကထုတ်ပြန်ထားတဲ့အတိုင်းဆိုရင်အထက်ကစေခိုင်းသူတယောက်ရှိရမယ်။အဲ့ဒီဟာကအခုတိုင်းနိုင်ငံကဆိုတာကျွန်တော်ယုံကြည်ပါတယ် FBI တို့ကတော့နော်သူ့ရဲ့ဟို trace ပေါ်ခြေရာခံလိုက်ပြီးတော့အဆအဆုံးဖော်ထုတ်လိမ့်မယ်လို့လည်းကျွန်တော်ယုံကြည်တယ်
။အလားတူ1990ရွေးကောက်ပွဲအနိုင်ရအမတ်နှစ်ဦးကိုပြည်ပမှာလှုပ်ကြံခဲ့တဲ့ဖြစ်ရမျိုးရှိခဲ့ဘူးတယ်လို့ကိုနေတင်မြင့်ကပြောပါတယ်
။ကျွန်တော်တို့ဒီ community အနေနဲ့ဥတော်မိုးထုံးကိုအရင်ပဲစိုးရင်ပြီးတယ်။အရင်နဲ့စိုးပြီးနောက်ထပ်ပဲဘလို့လာနိုင်မလဲဆိုတာလည်းကျွန်တော်တို့မသိနိုင်ဘူး။အဲတခုမရရင်တခုလုံးမဲ့ဆိုရဲအစင်လာတွေကရှိခဲ့တယ်ဒီအချိန်မှာကျွန်တော်ကဘာတူလဲလို့တောစီရမလို့တဲ့အချိန်ကြီးရှိတယ်1999ကလည်းနော်ဒီရွေးကောက်ခံကိုယ်စားလှယ်တွေနော်အမတ်တွေကိုနှစ်ယောက်လှုပ်ကြံခံရတယ်နောက်ပိုင်းမှာနှစ်ယောက်လှုပ်ကြံခံရတယ်အဲဒီပြင်ပမှာပေါ့အဲ့ဒီတော့ကတော့ဟိုအားလုံးအဆန်းနာပြောက်သွားခဲ့တယ်ဒါပေမဲ့အခုနားလည်ရမှာကအခုကျွန်တော်တို့နေထိုင်တဲ့တမန်ကြီးနေထိုင်နေရာကအမေရိကန်နိုင်ငံဖြစ်တယ်ဒါပြင်ပေါ့နယူးယောက်စစ်တီးမှာဖြစ်နေတဲ့အတွက်ဒီ FBI တို့เนาะဒီအမေရိကန်စစ်သားတွေကဒါကိုလစ်လူရှုမှာမဟုတ်ဘူးပြက်ပြက်တားတားနဲ့သူတို့အားလုံးခြေရာခံပြီးတော့ဖော်ထုတ်လဲမယ်လို့ယုံကြည်ရဲ့အဲ့ဒီပြင်ပေါ့ကျွန်တော်ဒီမျိုးစီကိုလိုလားတဲ့နိုင်ငံတွေအာကျွန်တော်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေဥရောပမှာရှိရောအာရှမှာရှိတဲ့နိုင်ငံတွေကလည်းဒီဟိုခေါင်းဆောင်တွေကလည်းဒီကိစ္စကိုပြင်းပြင်းထန်ထန်တန့်ကွက်ရှုတ်ချတင်ပါတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဒီလောက်ကြံပို့စူးစမ်းရဲဆိုရအခုဟိုဆွဆွဲချက်နဲ့ဖန်ခံရတဲ့သူနှစ်ဦးကဒီနယူးယောက်မှာဆိုလို့ရှိရင်ဟို NUG ထောက်ခံပွဲတွေပေါ့နော်ဆီယာနာတိန်းနာဆန့်ကျင်ပွဲတွေမှာလည်းတခါတက်တက်ကြွကြွနဲ့ပေါ့နော်ဆိုင်းပုတ်တွေကင်ပြီးတော့ရှည်တန်းကပါဝင်တာတွေတပ်ပုံတွေမှာလည်းတွေ့ရပါတယ်ဆိုတော့ဒီလိုမျိုးမြန်မာအရေးလှုပ်ရှားတဲ့ဒီမြန်မာအတိုင်းဝိုင်းတွေကိုသူတို့တွေကအဲ့လိုထိုးဖောက်ပြီးလာတဲ့ဆိုတဲ့အပိုင်းမှာရောဟိုကိုနီတင်မြင့်တို့အနေနဲ့နောက်ပိုင်းကိစ္စတွေပေါ့နော်ဒီဖြစ်ရပ်ကိုကြည့်ပြီးတော့ဟိုဘယ်လိုတုံ့တက်မိလဲရှင်
โอเคโอ้ตนเราဒီမှာပေါ့နယူးယောက်ကွန်မြူနတီမှာနယူးယောက်စီးတီးမှာရှိရှိရော community အဖွဲ့တွေရပေါ့မြန်မာ community အဖွဲ့တွေဒါတွေကျွန်တော်တင်ငန်းစာယူရတော့မယ်နောက်နောက်မှာကျွန်တော်ကပို့ပြီးတော့လေကျွန်တော်တို့ကဟိုတတိဓာတ်ဆင်ခြင်ရမယ်ကျွန်တော်တို့ရဲ့လုံဆောင်ရအပိုင်းကြီးကကျွန်တော်က short သွားမှာမဟုတ်ဘူးဆက်လက်ပြီးကျွန်တော်ကဟိုNUG ထောက်ခံ NUG အပြေဝါထောက်ခံဖို့အတွက်အမိမမာပြီးပေါ့လေပြန်တဲ့ဒီမိုဆီရရှိထုံကားရေးတွေကျွန်တော်ကဆက်လက်ပြီးကျွန်တော်လုံဆောင်သွားမှာပဲ
နယူးယောက်မြန်မာအတိုင်းဝိုင်းကကိုနေတင်မြင့်ပြောသွားတာပါရှင်
မင်းချင်းနိုင်စူးစီးတင်ပြပေးခဲ့တာပါရှင်။စကိုင်းဘက်ကအဖမ်းစီးတွေတင်ဆက်ပါမယ်။စကိုင်းတိုင်းဒေသကြီးတပရင်းနဲ့ရင်းမာပင်ဒေသတွေဘက်မှာစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေဖမ်းဆီးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညွန့်ဦးပြောပြပေးပါမယ်ရှင်
။ဩဂတ်စ်လ9ရက်နေ့ညပိုင်းကစကိုင်းတိုင်းဒေသကြီးတပရင်းမြို့နဲ့ဆိုင်းပြင်ကြီးရွာကြားမှာစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံရပြီးတဲ့နောက်အနည်းနာမှာရှိတဲ့ကျွော်ရီမှာဝင်းရောက်ရှာဖွေတာဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။တပင်းမြို့အနီးကညောင်လှ၊ကုံကြီး၊တပြေတာ၊မယိုးကုံ၊ရင်ကျေးစတဲ့ကျွော်ရီမှာစစ်ကောင်စီတပ်တွေကဝင်းရောက်ရှာဖွေတာတွေလုပ်တယ်လို့ဒီပင်းမြို့ကတူကပြောပါတယ
်။ချင်းနီကတော့ရွာတွေတဲ့ပတ်မွေပြီးတော့အဲ့အိမ်နေတဲ့ပစ္စည်းတွေမီးရှို့ရှို့သွားပဲ။မင်းရယ်လည်းရှို့တယ်၊ဒီနေလည်းရှို့တယ်။ဒီနေရီလည်းရွာတွေလည်းဆင်းပြီးတော့ကျွန်မဖောက်ပြီးဝင်နေ။ရွာတွေထွက်ပြီးကတော့ကျန်တဲ့ပစ္စည်းတွေကိုမီးရှို့ကြတယ်။အမီးရည်နည်းနဲ့မိရပေါ့စကားကခေါ်ထားတယ်။ညောင်နှားရွာမှာနမောကျောင်းမှာသူတက်ဆွဲထားတယ်မိရ။အခုရှိနေတယ်။တက်ဆွဲထားပြီးတော့ဒီလူမိရ9ယောက်ဖမ်းထားတယ်။ဖမ်းချက်ရှိစီးမီးရှို့ပြလိုက်တယ်။တောင်လူလုံးကြတာပေါ့ဗျာ။ရွေးမှုကြတာရွေးမှုနဲ့ဆိုင်ကြတယ်မီးရှို့ပြတယ်။နောက်ထုတ်သမောင်းနေတဲ့14မိနစ်ကိုလေးယောက်ကိုစနေနေ့ပြတယ်။မသေးတော့ဘူး။နောက်ဒီလိုပြောပေါင်းမှလည်းပြန်မှန်ထားတယ်။အင်းအန်တရာကျော်လောက်ရှိတယ်။တပင်းကနေပြီးတော့တပင်းမျိုးအရှိတောင်6မိုင်လောက်အကွာ
ရွာတွေမှာတော့မှုနေတာ
တပေးမျိုးအနီးကကြေးရွာတွေမှာမကြခဏဆိုသလိုပဲစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေတိုက်ပွဲဖြစ်ပွားလေးရှိပါတယ်တဆက်တည်းမှာပဲသခိုင်းတိုင်းတွေကရမပင်မြို့နယ်ဘန်ပွေးကြီးရွာမှာစစ်ကောင်စီတပ်တွေကဒေသခံတွေကိုဖမ်းပြီးတော့စိုက်ကွယ်တွေကိုလည်းမိရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်
။အဲဒီဘန်ပွေးမှာဟိုဟောပေါ့ဒီဒလိုင်းရဲ့ပြောကြတဲ့ကြောင့်သူသူနဲ့အစ်စင်မပြေတဲ့လူတွေဒလိုင်းကိုလည်းညှို့ပန်းလိုက်တာလေ။အခုအဲဘန်ပွေးကြောင်းနဲ့မသာမီကောင်းနဲ့မှတက်ဆက်လာတယ်လေ။အဲစစ်သားအင်အား80လောက်ပဲလေ။တယောက်တော့မိသွားတယ်ကျန်တာတွေလွတ်သွားတာထွက်သွားတာအဲတော့ဒီနေရာပေါ့ဒါပေမဲ့အဲအဲအင်တွေဖြတ်ပြီးသွားတယ်ဒါပေမဲ့တိုင်ကန်ငါးကြီးတွေ့တာကိုအဲ့မှာဒီလိုတိုင်ကလေးကိုမြို့ရှုတာ။တန်းသွားတဲ့လူကသူ့ငလက်ကတော့စာပင်ကြောင်းထဲမှာအခုလည်းစာပင်ကြောင်းထဲတော့ရှိတော့တယ်လေ။ပြင်ခေါ်သွားထုတ်သွားတော့မတွေ့သေးဘူးလေ။အဲအဲ့ရွာကတော့ဆက်ပြေးနေပြီ။အဲဟိုပဲဟိုညာလဲရွာကြီးပဲဆက်ပြေးနေတာလေ
။ဆရာနာတိတ်မှုဆန္ဒပြပွဲတွေကိုစစ်တပ်ကနှိမ်နှင်းခဲ့တဲ့နောက်ပိုင်းနိုင်ငံရဲ့နေရာအတော်များများမှာဒေသခံတွေရဲ့လက်နက်ကင်ခုခံမှုတွေဖြစ်လာပါတယ်။ရင်းမပင်တဲ့ကဏီငယ်တွေမှာလည်းစစ်ကောင်စီတပ်တွေမကြခဏဆိုသလိုပဲမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိနေပါတယ်။ဒါကြောင့်မလို့အနီးအနားကြီးရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေတာတွေဖမ်းဆီးတာတွေရှိသလိုကြီးရွာသားအတော်များများလည်းထွက်ပြေးတင်းရှောင်ပြီးတော့စစ်ပေးဒုက္ခတွေတွေဖြစ်နေကြပါတယ်ခင်ဗျာ
။ကုသညံဥပါရှင်ရခိုင်ပြည်နယ်မှာအုတ်ချုပ်ရည်နဲ့တရားစင်ရေးပိုင်းမှာရခိုင်လက်နက်ကိုင်အေအေအဖွဲ့ဘက်ကစတင်လှုပ်ဆောင်နေပြီလို့ပြောဆိုပြီးတဲ့နောက်ရခိုင်ကမြို့နယ်တချို့မှာမြန်မာစစ်အာဏာပိုင်တွေဘက်ကလုံခြုံရေးတင်းကျပ်စစ်ဆေးတာတွေလုပ်နေပါတယ်။တိုက်ပွဲတွေရပ်တန့်ထားတဲ့ရခိုင်ပြည်နယ်မှာအခုလိုစစ်ဆင်မှုတွေတင်းကျပ်လာတာနဲ့ပတ်သက်ပြီးစိုးရိမ်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုငိမ့်ချန်ပြောပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်အတွင်းတရားရုံးတွေဖွင့်လှစ်ပြီးတရားစီရင်ပိုင်းနဲ့အုပ်ချုပ်ရေးပိုင်းတွေကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကစတင်လှုပ်ဆောင်နေပြီလို့ AA အဖွဲ့ပြောခွင့်ရခိုင်သူခကဒီလာဇန်းပိုင်းမှာပြောဆိုထားပါတယ်။အဲ့ဒီနောက်ပိုင်းမှာတော့မြန်မာအာဏာပိုင်တွေဘက်ကရခိုင်ပြည်နယ်မြို့နယ်တချို့မှာလုံခြုံရေးတင်းကျပ်စစ်ဆေးတာတွေလှုပ်ဆောင်လာပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်မှာဆိုရင်လည်းလမ်းစုံလမ်းကွာတွေနဲ့မြို့ပေါ်တွေမှာစစ်ဆေးတာတွေရှိနေပြီးအ धिक အားဖြင့်လူငယ်ပိုင်းတွေကိုစစ်ဆေးနေတယ်လို့ကြောက်ဖြူဒေသခံတဦးကပြောပါတယ်
။အဲသူတို့ဘယ်လိုပေါ့လူငယ်ပိုင်းတွေတရားထိုင်ပြီးစစ်ဆေးတာပေါ့။ဟာအ धिक ဟာဆံကေပေါက်တယ်ပါတယ်စိုက်တယ်ဖုံးတယ်ပါတယ်စိုက်တယ်။အ धिक ကတော့ဖုံးကိုထားပြီးစိုက်ဆေးတယ်ပေါ့။အဲ့ဒီလမ်းဆုံပါတယ်။ဒီဟာဒီအခုဆိုရင်စိုက်ဆေးတာ3ရက်လောက်ရှိတော့ပြီအဲဆိုတော့ဆိုရင်တာပေါ့သူတို့ဟောဘယ်လိုများစိုက်ဆေးပြီဘယ်လိုများအပြည့်ရှာမလဲပေါ့အဲတချို့ကြတော့အဲ့လိုစိုက်ဆေးရလို့ပြောတယ်ကြတော့တချို့ကြတဲ့တော့အဲ့လိုအဲ့လမ်းကိုမတော်ရကြတော့ဘူးလေတချို့လေဥမာအခုရကျမ်းမင်းနဲ့ကိစ္စနဲ့ပါလာလို့တော့စားလာစားတော့ရှိတာပေါ့သူတို့အဲ့လိုစိုက်ဆေးနေတယ်ပြောတယ်ကြတော့မတော်ရကြတော့ဘူးမလာရကြတော့ဘူးဟာသူတို့ကတော့တခုခုများပြည့်ရှာပြီးတော့ဖမ်းသွားမလားဆိုရဲကွာစိုက်ဆေးတော့ရှိကြတာပေါ့ကွာသူကအဲ့လိုရှိကြတယ
်ရခိုင်ပြည်နယ်မြို့တော်စစ်တွေမှာဆိုရင်လေရဲနဲ့တပ်မတော်သားတွေစုပေါင်းပြီးမြို့နယ်လမ်းတွေမှာစစ်ဆေးမှုတွေလှုပ်ဆောင်နေတာကိုတွေ့ရသလိုအန်းနဲ့ကြောက်ဖြူမြို့နယ်တွေမှာလုံခြုံရေးတင်းကျပ်စစ်ဆေးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်အာဏာပိုင်တွေအနေနဲ့အခုလိုစစ်ဆေးမှုတွေဟာလုံခြုံရေးအတွက်အထောက်ပံ့ဖြစ်စေမှာမဟုတ်ပဲဒေသခံလူထုအတွက်ပဲအနှောက်အယှက်ဖြစ်စေတယ်လို့ရခိုင်မျိုးသားပါတီကဥဖေတန်းကသူ့အမြင်ကိုပြောပါတယ်
။ဒါကတော့စစ်ဆေးမှုအခုဖြစ်လာပြီဆိုရင်တော့အဟံတာတခုတော့အော်ဖြစ်တာပေါ့လေအဲဒါကလည်းပဲသူတို့အဲ့လိုစစ်ဆေးလို့လည်းပဲအလာဒါနေမီလုံရှုံမှုပို့ပြီးတိုးတက်လာတယ်ဆိုတော့အဲသဘောမျိုးလည်းမတွေ့ရပါဘူးအဲလူထုကတော့ဒီအပေါ်မှာတော့သူတို့ရဲ့လုပ်ငန်းဆောင်တာတွေနှောင့်နှေးတာတို့မလိုအပ်ဘဲနဲ့ပေါ့နော်ဒါလှုပ်ဆောင်နေတယ်လို့မြင်ပြီးတော့ဒါပြည်သူတွေကတော့စိတ်ညိုညင်ပါပဲဒီစစ်ပွဲတွေမရှိတဲ့အချိန်မှာဒီလောက်ထိတင်းတင်းကြပ်ကြပ်မလုပ်သင့်ဘူးလေလို့လည်းပဲပြည်သူတွေကပြောဆိုနေတာပေါ့အဲဒါကြောင့်ဒီအခြေမျိုးနေမျိုးကတော့ပြည်သူတွေကိုအနှောက်အယှက်ဖြစ်ပါတယ်တနိုင်တော့အောင်ဖြေလျှော့ပြီးတော့ဒါနော်ဟိုမလိုအပ်ဖင်းနဲ့ပေါ့မလိုအပ်ဖင်းနဲ့အဲပုံဒီပုံစံတကျလုံနေတာမျိုးပေါ့ဟိုဒါကဖြစ်ကိုဖြစ်ရမယ်အလုပ်ကိုလုပ်ရမယ်ဆိုတော့ပုံစံမျိုးနဲ့စစ်စစ်နေပြီဆိုရင်အဲဒါပြည်သူကတော့စိတ်အနှောက်အယှက်ဖြစ်မှာပဲအဲအဲ့လိုမျိုးလည်းအဆူရနေနေပေါ့နော်တတ်မလို့နေနေအဲမလုစီခြင်းဘူးပေါ့အဲ့လိုလုံလို့လည်းပဲလုံချုံရေးကပေါ်ပြီးတော့တိုးတက်လာမှာမဟုတ်ဘူးပေါ့
အာဏာပိုင်တွေကအခုလိုစစ်ဆေးမှုတွေတင်းကျပ်ဆောင်ရွက်လာတာဟာ ULAAA ရဲ့လှုပ်ဆောင်ချက်တွေကိုထိန်းချုပ်စေခြင်းနဲ့အတွက်လှုပ်ဆောင်နေတာဖြစ်ပြီးတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်မှာကိုပြည်သူတွေစိုးရိမ်နေကြတယ်လို့ဥဖေတန်းကပြောပါတယ
်သူတို့ကတော့ဒါသူတို့အဖက်ကအာဏာချက်တွေကိုဟိုဒါသိလာတယ်မြင်လာတယ်သူကျွန်တော်ထင်တယ်ပေါ့နော်သူတို့ဘက်က ULAAA နဲ့အဲဒါလှုပ်ပိုင်ခွင့်ဩဇာအရှိန်ဝါကိုဟိုပြန်ဆိုင်လာတဲ့အခါမှာသူတို့ဘက်ကတဖြည်းဖြည်းအားနေလာတယ်အဲနောက်ဆုတ်လာတယ်လို့သူတို့မြင်တဲ့အတွက်ဒါလုံခြုံရေးစီးကိုအရင် ဒီဆောက်တာပေါ့နော်လူကျော်အေးစီကိုဟိုတိဆောက်မှတာလည်းတတိပြည့်သူတို့ဟိုဒါတွေကိုလှုပ်ဆောင်သွားမယ်ဆိုတော့အဲဒါရှေ့ပြေးရှေ့တန်းနေဖြစ်တာပေါ့ဒါမဲ့တစ်ဖက်မှာအာ
ဒီချက်ပို့ပြီးတော့ပြင်ထန်တဲ့လှုပ်ရှားမှုတွေတစ်ဖက်နဲ့တစ်ဖက်ဆေးရအာဒါအနိုင်ယူမှုတွေအနိုင်တိုက်မှုတွေဒီလိုအရှင်နေမျိုးဖြစ်ပေါ်လာရင်တော့ဒါကတပိုင်းပေါ့နော်ဒီအချိန်မှာတော့ဒီလိုလှုပ်ရှားခြင်းရေလီရစီယုံရေနော်အုပ်ချုပ်ရေးတရားစီရင်ပိုင်းကိုဘယ်လိုမှမထိခိုက်နိုင်ဘူးပြည်သူရဲ့ညှိနှိုင်းတာဘယ်ခံရမယ်လို့ကျွန်တော်မြင်ပါတယ်ရခိုင်ပြည်နယ်မှာအုပ်ချုပ်ရေ
လုံးကျုံရေးတင်းကျပ်ပြီးလမ်းသွားလမ်းလာတွေကိုစစ်ဆေးနေတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်လုံးကျုံရေးနဲ့နေဆက်ရေးရာဘွင်ကြီးဗိုလ်မှူးကြီးကျော်သူရကိုဗီအိုအေကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေကြားခြင်းမရှိခဲ့ပါဘူးခင်ဗျာ
ကိုဗစ်ကပ်ရောဂါကူးစက်မှုတွေမြင့်တက်နေတဲ့ထိုင်းနိုင်ငံချွန်းဘူရီပြည်နယ်မှာကပ်ရေးကြောင့်ဆက်ရုံကိုပိတ် ကန့်တတ်ထားပေမဲ့အလုတ်သမားတွေဆက်ပြီးတော့အလုတ်ဆင်းနေရပါတယ်။ဒါကြောင့်မြန်မာနဲ့ကမ္ဘောဒီးယားအများစုပါတဲ့အလုတ်သမားတထောင်ကျော်ဩဂုတ်လ၈ရက်နေ့ကဆက်ရုံရဲ့ရုံးရှိမှာဆန္ဒပြခဲ့ချပြီးတဲ့နောက်မှာတော့ဆက်ရုံကိုသုံးရက်ပိတ်ပေးခဲ့ပါတယ်။ထိုင်းခြေဆိုင် VOA
သတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။ကိုဗစ်ကူးစက်မှုတွေကြောင့်ကန့်တတ်ပိတ်ဆို့မှု လော့ဒေါင်းလုပ်ထားတဲ့ချွန်ဘူရီပြည်နယ်ဗန်းပုံမြို့နယ်တွေကအထက်သားစစ်ရုံမှာမြန်မာနဲ့ကမ္ဘောဒီးယားအလုပ်သမားတွေအလုပ်လုပ်ကင်နေကြတာပါ။ဩဂုတ်လ၈ရက်နေ့မှာတော့စစ်ရုံကိုမပိတ်ဘဲအလုပ်ဆက်ဆင်းနေရတာတွေအပါအဝင်စေကူတာမှုကောင်းမွန်စွာမရရှိတာကြောင့်အလုပ်သမားတထောင်ကျော်ဟာစစ်ရုံတွင်မှာဆန္ဒပြခဲ့ကြောင်း EAC
လုပ်သမားကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်။ဒီထဲမှာလော့ဒေါင်းချထားတယ်ပြီးတော့နေထိုင်တာအဆင်မပြေဘူးပြီးတော့ပို့တွေ့လူနာတွေကိုစေကူခွင့်မပေး
စေကူခွင့်ကောက်ကောက်မရတာလေးပေါ့နော်ပြီးတော့ဒီပို့တွေ့လူနာတွေနဲ့ရောနှောထားတယ်ပြီးတော့အလုပ်တွေလည်းဆင်းကိုင်းနေတယ်အဲဒါတွေကိုမပြေမနှက်ဖြစ်ရအောင်လေပြောဒီစိတ်ရုံရဲ့ရုံးခန်းရှိမှာကျွန်တော်တို့သူယုံပြီးတော့ဆန္ဒပြခဲ့ကြတာပါစေယုံတင်းကလုံခြုံရေးအဆောက်အအုံကအခြေအနေတွေကိုထိန်းချုပ်ဖို့စူးစမ်းခဲ့ပေမဲ့အလုပ်သမားအုပ်စုကိုမထိန်းနိုင်ဖြစ်ပြီးမြန်မာလူသမားတွေဟာရုံးခန်း ပြည်သူတွေကိုစိတ်ယုံဘက်ကလိုက်ရောပေးဖို့သဘောတူခဲ့ကြတယ်ဆိုပြီးထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်အခုရပိုင်းအတွင်းမှာပဲချွန်ဘူရီပြည်နယ်ပါဝင်ပိတ်ဆို့ကတ်သက်ခံရရတဲ့29ပြည်နယ်အတွင်းမှာစိတ်ယုံတချို့ကအလုပ်သမားတွေအစားအသောက်မလုပ်တော့ဈေးဝကုသခွင့်တေချာမရတာ ကန့်သက်ပိတ်ဆို့ထားတဲ့အချိန်မှာလူအားကထောက်ပံ့ကြေးတွေမရတာအလုံးမရှိတာကြောင့်အိမ်ငန်းတွေကနေနှင်ချခံရတာတွေအပါအဝင်စတဲ့ပြဿနာတွေကြောင့်ကြက်ရောဂါဖြစ်နေတဲ့ကာလအတွင်းမှာအလုပ်ရှင်တွေနဲ့အလုပ်သမားတွေကြားတင်းမာမှုတွေဖြစ်နေကြပါတယ်ထိုင်းနိုင်ငံမှာတော့ကိုဗစ်19လူနာ9သိန်း9,600ကျော်ရှိပြီးပြည်နယ်29ခုကိုကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအရကန့်သက်ပိတ်ဆို့ထားတာတွေတချို့နေရာတွေမှ ဒီနေ့ကျွန်တော်တို့အနေနဲ့ပါဝင်ပတ်သက်မှာမဟုတ်ပါဘူး။အရန်နဲ့ဆိုပြီးတော့ဒီကထားဝိသက်စစ်တာပေါ့။ဟာအဒီကဟာဆန်ကွေဘောက်တယ်ပါလေ။ဒီဆုံးသူစုစုပေါင်းကတော့6653ကိုလောင်း600ကျော်ရှိနေပါတယ်။တည်ဆုံးသူစုစုပေါင်းကတော့6653ကိုလောင်း600ကျော်ရှိနေပါတယ်ရှင်။
VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web site ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ် YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ် စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ် အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်တယ်ဆိုရင်တော့ soundcloud.com/voaburmese ဖြစ်ပါတယ် VOA American သံရုပ်သံနဲ့ရေဒီယို ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
Mingla mene kima adora shimya shin. VOA American atan ye natha naset tkhu ne ogola se ye tinin la ni mene pai season dwe go line to meter 25 kHz 1.113 line to meter 40 kHz 0.413 line to meter 58 kHz 5805 do ga ni set let thau lwin pe ni ba de. Akhu dutiya pai ma do covid ka be san ya tadin. Naw ya thiu tu pyaung le mu a chin ni do go a yin na sin ya ma phit pi blogger ri pyo ta mya apat sin gan na ne atu.
PCR test positive ဒီ ရန် ထွက်တာများရတယ်ထွက်တာများတော့ခုချင်းနေရအရင်ခက်ခဲပါတယ်ကျွန်တော်ဟိုဆိုဂျွိုင်းခူရီအတွက်ကျွန်တော်ပုံစံမီကကျမ်းမာလာနေကောင်းအောင်အပတ်စဉ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါပါအခုရေဆုံးတော့ကမ္ဘာတစ်လွှာကိုဗစ်ဆန်ရာသတင်းဆောင်ပါတပုတ်ကိုတင်ပြပေးပါမယ်ကူးစက်မြန်လာတဲ့ကိုရိုနာဗိုင်းရပ်စ်မျိုးကဲသစ်တွေပိုပြီးတော့များလာနေတာနဲ့အတူပဲ ကာကွယ်ဆေးတွေကတိတ်ပြီးမစွန်းတော့ဘူးဆိုတဲ့သတင်းတွေထွက်လာနေပါတယ်အထူးသဖြင့်ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့နိုင်ငံအနှံ့မှာကာကွယ်ဆေးထပ်ပြီးထိုးဖို့အသင့်ပြင်းနေကြပါတယ်ဒါပေမဲ့လည်းကျန်းမာရေးပညာရှင်အတော်များများကကန့်ကွက်ပါတယ်ထုတ်ပြီးသားကာကွယ်ဆေးတွေဟာဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေကကာကွယ်ဆေးမထိုးချရသေးသူတွေအတွက်အရင်ဆုံးထိုးပေးတဲ့လို့ကမ္ဘာ့ကျန်းမာရ
ုမတ်ခွန်ညိုကပြောပြပေးပါမယ်ရှင်
ပြီးတော့အကောင်းလာတဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲအသစ်တွေတိုးများလာနေတာနဲ့အမျှကာကွယ်ဆေးတွေကတိတ်ပြီးအစွမ်းမထက်တော့ဘူးဆိုတဲ့သတင်းတွေလည်းထွက်လာနေပါတယ်။အထူးသဖြင့်ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့နိုင်ငံတကာအနှံ့မှာကာကွယ်ဆေးတိုးပြီးတော့ထိုးဖို့အသင့်ပြင်နေကြပါတယ်။ဒါပေမဲ့လည်းကျန်းမာရေးပညာရှင်အတော်များများကတော့လောလောဆယ်အထိဒီလိုလုပ်ဖို့မလိုသေးဘူးလို့ပြောကြပါတယ်။ထုတ်ထားပြီးသားကာကွယ်ဆေးတွေဟာဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေကကာကွယ်ဆေးမထိုးကြရသေးတဲ့သူတွေအတွက်အရင်ထိုးပေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောနေတာပါဒီအကြောင်း VOA သတင်းတောက်မာရီယာမဒိုင်လိုရဲ့သတင်းလွှာကိုပြောပြပါမယ်ရှင်ကျမခွာညိုပါဝင်ငွေနှိမ့်တဲ့လဲလတ်ဝင်ငွေရှိတဲ့နိုင်ငံတွေမှာကာကွယ်ဆေးတွေပို့ပြီးတော့ထိုးပေးနိုင်အောင်လုပ်ကြဖို့တောင်းဆိုတိုက်တွန်းသံတွေထွက်လာပြီးတဲ့နောက်ချမ်းသာတဲ့နိုင်ငံကြီးတွေမှာကာကွယ်ဆေးနောက်တစ်လုံးထပ်ထိုးရေးဆိုင်ငံ့ကြပါအောင်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အတွင်းရေးမှူးချုပ် Tedros Adhanom Ghebreyesus ကအခုလိုပြောပါတယ
် And we should not accept countries that have already used most of the global supply of vaccines
ကမ္ဘာမှာရောဂါဒဏ်အခံရဆုံးတဲ့ခံနိုင်ရည်အနည်းဆုံးနိုင်ငံတွေမှာကာကွယ်ဆေးမရကြသေးတဲ့အချိန်မျိုးမှာကာကွယ်ဆေးအများဆုံးရထားပြီးသားနိုင်ငံတွေကကာကွယ်ဆေးတွေထပ်ထပ်ပြီးသုံးနေတာမျိုးမလုပ်ကြပါနဲ့လုံးလဲမလုပ်သင့်ပါဘူး
အမေရိကန်ဟာဖွံ့ဖြိုးဆဲနိုင်ငံတွေအတွက်သူလှုပ်ရမယ့်အပိုင်းကိုလှုပ်ပေးနေပြီးတစ်ဖက်မှာလည်းအမေရိကန်နိုင်ငံသားတွေကာကွယ်ဆေးတိုးမြှင့်ထိုးဖို့လိုအပ်တယ်ဆိုရင်လည်းထိုးပေးဖို့ပြင်ဆင်ထားလိုတဲ့အကြောင်းအင်ဂျူရောပြောခွင့်ရဂျန်ဆာကီကပြီးခဲ့တဲ့ပုဒ်တဟူးနေ့ကပဲပြောခဲ့ပါတယ်။တရုတ်နိုင်ငံကလည်းဒီနှစ်အတွင်းတခြားနိုင်ငံတွေကိုကာကွယ်ဆေး1ဘီလီယံလှူဒါန်းမှုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာပေးပါတယ်။အဲ့ဒီအထက်မှာဆေးအလုံးတန်း100ကဝင်ငွေနှိမ့်နဲ့ဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေကိုလှူဒန်းနေတဲ့ကုလသမဂ္ဂရဲ့ COVAX အစီအစဉ်ကနေတဆင့်လှူဒန်းသွားမှာဖြစ်ပါတယ်။ပြီးရတဲ့သတင်းပတ်ထက်ကဣသရေးနိုင်ငံဟာလူကြီးပိုင်းတွေကို Pfizer ကာကွယ်ဆေးတတိယကြိမ်ထိုးပေးဖို့ပထမဆုံးကန့်ကန့်တဲ့နိုင်ငံဖြစ်လာခဲ့ပြီးတဲ့နောက်အခုလိုမျိုးတရုတ်ကလှူဒန်းတာပါ။ဂျာမနီနဲ့ဗြိတိန်ပါဝင်တခြားနိုင်ငံကြီးတွေကလည်းစက်တင်ဘာလထဲမှာနောက်ထပ်ကာကွယ်ဆေးတစ်လုံးထိုးပေးဖို့စီစဉ်မယ်လို့ပြောကြပါတယ်။ Jessica Holzer က University of New Haven ကပါမောက်ခါပါ
။ I believe the World Health Organization's moratorium is to try to reduce the implications of
WHO ကကာကွယ်ဆေးတိုးမြှင့်ထိုးဖို့ဆိုင်းငံ့ထားရေးတောင်းဆိုချက်ဟာတစ်ကမ္ဘာလုံးမှာကာကွယ်ဆေးထိုးလုပ်မှုအတိုင်းအတာနဲ့ဆေးမရသေးတဲ့နိုင်ငံတွေနဲ့အမေရိကန်နဲ့ဥရောပတို့မှာကာကွယ်ဆေးတိုးပြီးတော့ထိုးပေးမယ်ဆိုတဲ့ကြားကကြရဲ့ရိုက်မှုကိုလျှော့ချနိုင်အောင်ကြိုးစားတာဖြစ်ပါလိမ့်မယ်။ဒါမှလည်းအလွန်အရေးကြီးတဲ့ကာကွယ်ဆေးဒဏ်ညီမျှရေးကိုတည်ဆောက်နိုင်မှာဖြစ်တယ်လို့ထင်ပါတယ်။
ပြီးခဲ့တဲ့လတွေကပဲ Pfizer ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးကိုမြန်နိုင်သမျှမြန်မြန်ထပ်ထိုးပေးရေးခွင့်ပြုဖို့ American စားနပ်ရိက္ခာနဲ့ဆေးဝါးအဖွဲ့ကိုအဆိုပြုလွှာတင်ခဲ့သေးတာပါ
Waning is a downward slope but that doesn't mean that it goes from 95%
ဆေးအနီးတင်ကျလာတဲ့သတိပေးချက်ဖြစ်တယ်ဆိုတာကိုသတိရဖို့အရေးကြီးတယ်လို့ထင်ပါတယ်ဒါပေမဲ့လည်း alpha မျိုးကွဲ virus ကို 95% နှုန်းကာကွယ်နိုင်ပြီးတော့ delta ဗီဇပြောင်းမျိုးကွဲ virus ကိုလည်းအကာအကွယ်ပေးနိုင်တယ်ဆိုတော့ Pfizer ရဲ့ဆေးအနီးတင်ကျသွားတယ်လို့ဆိုလိုတာတော့မဟုတ်ပါဘူး။အနီးတင်ရော့သွားတယ်ဆိုတော့ဒီဆေးကအကာအကွယ်မပေးနိုင်တော့ဘူးဆိုတဲ့အထိပ္ပယ်မဟုတ်ပါဘူး။
Vanderbilt University Medical Center ကဒေါက်တာ William Schaffner ကကာကွယ်ဆေးနောက်တစ်လုံးထပ်ထိုးရရင်တော့ဝမ်းသာမှာပဲလို့ပြောပါတယ်ထိုးဖို့လိုမယ်ဆိုရင်ထိုးမှာဖြစ်ပေမဲ့အခုတော့လည်းလိုသေးပုံမရဘူးလို့သူကပြောတာပ
ါ Well the Delta variant now accounts for over 90% of new infections in the United States
Delta မျိုးကွဲ Vera virus ဟာအခုဆိုရင် American ပြည်ထောင်စုထဲမှာ 90% ကျော်ရှိနေတာပါဆေးရုံတက်ရတဲ့လူနာတွေလည်းတိုးလာတာမှမိမဲ့ဆေးရုံရောက်သူတွေအကုန်လုံးနှိပါကဆေးမထိုးထားကြသူတွေပါဒီတော့ကာကွယ်ဆေးက Delta virus ပိုးကိုကာကွယ်နေနိုင်တဲ့သဘောပ
ါကြာသာပတင်းတွေကတော့ Moderna ကာကွယ်ဆေးဒုတိယတလုံးထိုးပြီးရင်6လအထိ95ရာခိုင်နှုန်းဆေးအနိသင်ရှိနေမယ်လို့ Moderna ကုမ္ပဏီကပြောပါတယ်ဆောင်းမဝင်ခင်နောက်တလုံးထပ်ထိုးဖို့တော့လိုလိမ့်မယ်လို့လည်းပြောပါတယ
် One of the groups that we're concerned about here in the United States and I thinkalso in Europe and around the world are
American ပြည်ထောင်စုထဲမှာရောဥရောပနဲ့ကမ္ဘာတစ်လောမှာပါစိုးရင်စရာကောင်းတဲ့အစုတစုတော့ရှိနေပါတယ်အဲ့ဒါကတော့ခုခံစွမ်းအားစနစ်အပြောင်းလဲရှိတဲ့လူတွေပါအဲ့ဒီလူတွေအတွက်ဆိုရင်တတိယမြောက်ကာကွယ်ဆေးထပ်ထိုးလို့အကျိုးများနိုင်သလားဆိုတာစဉ်းစားစရာပါထိုးရင်ကောင်းလိမ့်မယ်ထင်ပါတယ်ဒါကကာကွယ်ဆေးကိုတိုးပြီးထိုးတယ်လို့တောင်သိအတွေးခေါင်နေဖို့မလိုပါဘူးကနဦးကလေးက၃ချိန်ထိုးပေးကြရမှာပါ
အင်ဗျူရောရဲ့သတင်းစာရှင်းလင်းပွဲမှာကိုခန့်စွမ်းအားစနစ်ပြောင်းလဲရှိနေသူတွေအတွက်ကာကွယ်ဆေးတိုးမြှင့်ထိုးပေးရေးနဲ့ပတ်သက်လို့ VOE ကမေးရမှာတော့အင်ဗျူရောပြောခွင့်ရကအဲ့ဒီလူတွေအတွက်ဆေးထပ်ထိုးသင့်မထိုးသင့်သိပ္ပံပညာရှင်တွေကတိုင်ပင်စဉ်းစားနေတဲ့အကြောင်းဖြေကြားခဲ့ပါတယ်ရှင်
။မခွန်ညူပြောပြပေးခဲ့တာပါရှင်။ကမ္ဘာရာသီဥတုပူပြင်းလွန်းတာကြောင့်လူသားစုအတွက်အန္တရာယ်ရှိတဲ့အဆင့်ကိုရောက်လာပြီလို့ကုလသမဂ္ဂကသတိပေးထားပါတယ်။နန်းလောင်ကပြောပြပေးပါမယ်ရှင်
။ကမ္ဘာပေါ်မှာရာသီဥတုပူပြင်းလွန်းလာတာကြောင့်လူသားစုအတွက်အန္တရာယ်ရှိတဲ့အနေအထားအဆင့်ကိုရောက်လာပြီလို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ကမ္ဘာအပူချိန်တိထက်ထပ်တော့မလာအောင်ဖလုံးအိမ်တန်းငွေထုတ်လို့မလျှော့ချပြီးတော့ထိန်းချုပ်နိုင်ဖို့ကမ္ဘာအကောင်ဆောင်တွေကြိုးပမ်းကာကွယ်နေတာပါ။ဒါပေမဲ့လည်းလာမယ့်ဆယ်စုနှစ်တခုအတွင်းအပူချိန်ထပ်တိုးလာနိုင်ရည်ရှိနေတယ်လို့ဩဂုတ်လ9ရက်နေ့ကထုတ်ပြန်တဲ့အစီအစဉ်ကစားမှဖော်ပြထားပါတယ်။ဒီလိုသဘာဝဘေးအန္တရာယ်ကြီးတွေကိုကာကွယ်နိုင်ပါအောင်မလား။ AP သတင်းကိုအခြေခံပြီးတော့ကျွန်မနောက်လောက်ဆက်ပြီးတင်ပြသွားပါမယ်။သိပ္ပံပညာရှင်တွေကကျွန်တော်ဝိုင်းဝန်းပြုစုထားတဲ့ Climate Change 2021ဥတုရာသီပြောင်းလဲမှုဆိုင်ရာအစီအစဉ်ခန်းစာမှာတော့ဆိုးဝါးလာတဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာကပ်ဘေးကြီးကြက်ရောက်နိုင်ရည်ရှိတယ်ဆိုပေမဲ့ထိမရအောင်မဟုတ်သေးဘူးလို့တော့ပြောထားပါတယ်။နိုင်ငံတကာဥတုရာသီပြောင်းလဲမှုဆိုင်ရာအဖွဲ့ IPCC က2013ခုနှစ်မှာထုတ်ပြန်ခဲ့တဲ့27ရာစုရဲ့ဥတုရာသီပြောင်းလဲမှုကြိုတင်ခန့်မှန်းချက်ထက်အခုထွက်လာတဲ့အစီရင်ခံချက်ကပိုပြီးတော့တည်ကြပါတယ် IPCC ဥက္ကဋ္ဌဟူဆန်လီကအခုလိုပြောပါတယ
် This report Climate Change 2021 the physical science space
ရုပ်ပိုင်းအခြေခံသိပ္ပံနည်းနဲ့2027ရာသီဥတုပြောင်းလဲမှုအစီရင်ခံစာကိုပြုစုထားပါတယ်အတိတ်မှာရောလက်ရှိနဲ့အနာဂတ်မှာပါလူသားတွေကြောင့်ကမ္ဘာကြီးပူနွေးလာပြီးရာသီဥတုပြင်းထန်လာတယ်ဆိုတာကိုကြည်ကြည်ပြန့်ပြန့်ဖော်ပြထားပါတယ်။ပထမအဆုံးအချက်ကတော့လူသားတွေရဲ့လောက်ရက်တွေကြောင့်ဥတုရာသီပြောင်းလဲလာပြီးပြင်းထန်တဲ့သဘာဝဘေးဒဏ်တွေခက်ဆစ်ဆိတ်ဖြစ်လာတယ်ဆိုတာညင်းလို့မရတဲ့အချက်တွေပါပါတယ်။နောက်ဒုတိယအချက်ကကမ္ဘာနေရာဒေသအနက်မှာဥတုရာသီပြောင်းလဲမှုနဲ့ရင်ဆိုင်နေရတာတွေနောက်ဆုံးတစ်ချက်ကတော့ကမ္ဘာပူနွေးမှုကိုလျှော့ချဖို့ဆိုရင်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေနဲ့ဖန်လွန်အိမ်ဓာတ်ငွေထုတ်လုပ်မှုတွေကိုအများဆုံးနည်းနဲ့ရေရှည်လျှော့ချနိုင်ဖို့လိုအပ်ပါတယ
်အနာဂတ်ကြိုတင်ခန့်မှန်းချက်တွေက2015ခုနှစ်ပြင်သစ်သဘောတူညီမှုစာချုပ်ပါအချက်တွေအတိုင်းကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုဘယ်လောက်လျှော့ချနိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်19ရာစုနှစ်အတွင်းရှိခဲ့တဲ့ကမ္ဘာအပူချိန်ထက်1.5 degree celsius ကျော်မသွားအောင်ထိန်းထားဖို့ပြည်ထောင်သဘောတူညီမှုစာချုပ်မှာကမ္ဘာအကောင်ဆောင်တွေလက်မှတ်ရေးထိုးသဘောတူထားတာပါအပိပိဆိုင်ရာမိုးလေဝသပညာရှင်များအဖွဲ့ကထွေထွေအတွင်းရင်းမှူး Petri Talas ကအခုလိုပြောပါတယ
် The report published today echoes the same messages with the mass
ဥရယာဒီပြောင်းလဲမှုထိန်းချုပ်ရေးဘလောက်တောင်အရေးကြီးနေပြီလဲဆိုတာခုထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာထင်ရနေပါတယ်1989ခုနှစ်ကခံမှန်းခဲ့တာထက်ဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုလေလေမြန်မြန်တိုးလာပြီးဥတုရာသီပြောင်းလဲမှုကိုမျက်ဝါးထင်ထင်တွေ့မြင်နေရပါပြီ
Tabemele, Kaba Buchenga, Lunkere Yasune the wet drain, did the dramatic degree Celsius one genti do la cat be babby. Tea times we know lamen a tongues at Kunet Yama, Kaba Buchenga, did the manga degree Celsius tadang, Jodame Bonshinre Lule, a sing Hazaga Tobia Tabare. Taha, Pinyashinu Ijinonga, Jodin, Kamantarate, Sobido, Abuchin, Dula, Niraba. Let the law need to drink, Kaba Abuchin, Yotia, Dula, Ragole, King, and Anima, Duini Abare. Tape, Pinyashima, Nea, Tonsele, Rupusutare, Semina, Donhong Joba, IPCC, Sien Kazaya, Akulo, Punwe Mujang, Pileji, Nintemu, Miasalabi, Shikel, Raji, Piolan in the low, Apu Lainui, Mogong, Yeshamure, Yeji, Yeshamurene, Mongainui, Bobido, Pintanare, Lule, Topia, Tabare. Abu Bai Mona Nuele Pu Akan Lapido Mumia Ladalo, Ate Sawan Aka, Neshan Yige Dudele Shane Hone Yi Piola Nidaba.
This report will serve as
COP 26 Uruya di Nilagama Sunijareka, a chain at the Dini Tati Tau Tarego, D. Sin Kazagani Yana Malime, COP 26 Nilagangani, Anagaji Manjago, Balu Sinti Tamam Leso B, Suni Nanjareka, D. Sin Kazaga, Apuda and Taukumu Pila Valime.
ကပ်ပေါ်နဲ့အောက်ဆိုင်တံခွေအဓိကထုတ်လုပ်နေတဲ့အတွင်းထွက်လောင်စာနေရာမှာပြန်ပြည့်မြဲစွမ်းအင်တွေချက်ချင်းအစားထိုးနိုင်မယ်ဆိုရင်တော့အဲ့ဒီကပေးတွေကိုကာကွယ်နိုင်မှာတည်တယ်လို့လည်း ဒုံးစာထီတိုးကြဖို့အစီအင်ခန်းစာထွက်တဲ့နေ့မှာပဲအတွင်းရေမှုချုပ်ကကမ္ဘာနိုင်ငံတွေကိုတိုက်တွန်းထားပါတယ်လာမယ့်နိုဝင်ဘာလကျရင်ဗြိတိန်နိုင်ငံဂလပ်စကိုမြို့မှာကျင်းပမယ့်ဥတုရာသီညီလာခံမှာ ကုန်းသွယ်ရေချောင်းပို့ဆောင်ရေလုပ်ငန်းမှာတင်မောသားအစီအတွက်တိုးပွားရေမလုံနိုင်ရင်လာမယ့်9နှစ်အတွင်းမှာတင်မောသားမလုံလောက်မှုနဲ့ကျုံ့တွေ့လိုက်ရနိုင်တယ်လို့ဘော့တစ်နဲ့နိုင်ငံတကာရေချောင်းဆိုင်ရာကောင်စီနဲ့နိုင်ငံတကာတင်ပို့တည်ယူပို့ဆောင်ရေလုပ်ငန်းရှင်များအသင်းတို့ရဲ့2022ခုနှစ်အစီအင်ခန်းစာကသတိပေးထားပါတယ် မြန်မာနိုင်ငံမှာလည်းကိုဗစ်-19ကပ်ရောဂါရိုက်ခတ်တာကြောင့်နိုင်ငံတကာသင်္ဘောသားတွေလုပ်ငန်းခွင်ဝင်ရေးအတိုင်းအတာတစ်ခုအထိနှောင့်နှေးနေပါတယ်။သင်္ဘောသားအလို့ကန်ရှာဖွေရေးကုမ္ပဏီတစ်ခုရဲ့မန်နေဂျာဦးအေးချမ်းမြင့်ဦးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပါစီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။
ကျွန်တော်ကအဟိုတက္ကပါလုံးဖြစ်လာနိုင်တာပါဘာဖြစ်လို့လဲဆိုဒီယောဂါပိုးရအောင်ပေါ့နောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအနေထားနဲ့ဆိုရင်ဒီဟိုဗက်ဆင်းပေါ့နော်ဗက်ဆင်းကိုကလည်းအထက်ကြီးဖြစ်တာပေါ့ပါတော့ပါတော့ဘာလို့နောက်ပြီးတော့ဒီအော်စတြေးလျမှာဆိုလို့ရှိရင်ဒီဗက်ဆင်းမထိုးတာတဲ့ဘောသားကြီးကိုဝင်ဝင်မပြူတော့ဘူးပါအခုအဲ့လိုမျိုးရှိတာခါမှာကျွန်တော်တို့ကပို့ပြ ည်းခက်ခဲလာမှာပဲဘာဖြစ်လို့ဆိုတော့တို့လည်းဂျကာတာဟိုတော့ဘူတော့မှအရင်ကခက်ခဲနေခါမှဆိုတော့မြန်မာရင်းပုံက global မှာအကုန်လုံးလောက်ကန်ရှာပါလာဖို့ဖြစ်နိုင်ပါတယ
်ဟုတ်ကဲ့ရှင်အခုလက်ရှိမှာရောမြန်မာတင်မောသားတွေပေါ့နော်မြန်မာတင်မောဝန်ထမ်းအလုပ်အကိုင်းကြီးဟိုအပြင်ထွက်ရတာအလုပ်လုပ်ရတာလွယ်ပါသေးသလားရှင်ဘလို့အခက်ခဲတွေများရှိနေပါသလဲ
ဒီပြီးခဲ့ခုနလပိုင်းကစပြီးတော့ပိုလို့တော့ခက်ခဲပါသေးတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ဟိုကုမ္ပဏီရဲ့ဟိုသူရဲ့တတ်မှတ်ထားတဲ့အစီအစဉ်ကကျွန်တော်တို့ကဒီမော်ဒယ်တယောက်ခု change မယ်ဆိုလို့ရှိရင်ကျွန်တော်တို့ကနှစ်ပတ်အလိုမှာကျွန်တော်တို့ကတစ်နည်းရပေါ့နော်နှစ်ပတ်အလိုမှာကျွန်တော်တို့က PCR test ပေါ့နော် PCR test ကိုစစ်တဲ့ negative မှာ hotel quarantine ထည့်တယ်hotel quarantine ထည့်ပြီးတော့ဒီမန်စီပို့တရက်အလိုပေါ့ခုနက72နာရီအတွင်းမှာကျွန်တော်နောက်တစ်ခေါက် PCR test ထည့်စစ်တယ် test လို့ negative ဆိုမှတင်တယ်ဒါပေမဲ့PCR test ပါဘော positive ကြီးအရင်ထွက်တာများတယ်ပြထွက်တာများတော့ခု chain တွေကအရင်ခက်ခဲပါတယ်ကျွန်တော်ဟို joining crew တွေအတွက်ကျွန်တော်ပုံစံမျိုးကကျန်းမာလာနေကောင်းအချောင်းဆိုးလားနံပြောက်လားဒီအိမ်မောင်းနေမောင်းနေလို့ရှိတာဖျားပြီးနေတာအကုန်လုံးကျွန်တော်တို့ကစုံစမ်းပြီးမှကျွန်တော်အဲ့လိုတရားရဲအဲ့လိုစုံစမ်းရတဲ့အခါမှာတစ်ခုမှတစ်ခုတော့ညှိရပါပဲအဲ့တော့တော်တော်ခက်ခဲပါတယ်ခုချိန်ကတော့
ဟုတ်ကဲ့ရှင်အဲ့တော့ဒီမြန်မာတင်မောသားတွေအနေနဲ့နိုင်ငံတကာတင်မောလိုင်းတွေလိုက်ကြမယ်ဆိုလို့ရှင်ရင်ဘာတွေပြင်ဆင်ထားသင့်ပါတယ်လဲဘာများအကြံပြုလိုပါလဲ
အဲဒီကဗက်ဆင်းမဲ့ဗက်ဆင်းမဲ့သူတို့ထားဖို့လိုတာပေါ့နော်ဒါပေမဲ့တမ်းနဲ့ကျွန်တော်ထင်ပါတယ်ခုနကကျွန်လိုက်မှတန်နိုင်ငံလုံးဖြစ်တာရဲ့သဘောအရအခုကကျွန်တော်အတွေ့အကြုံပေါ့နော်ကျွန်တော်လက်ရှိနေနေရတွေ့ရကျွန်တော်တင်မောသားတွေတော်တော်များများဖြစ်ထားပြီးတော့ကြောင့်တော့နောက်တလနေ့ကတော့ဟို join နေမယ်ဆိုတော့ဒီဒီဒီကအကုန်နဲ့ရှိလာမှာတော့အကုန်လုံးပြန်အလုပ်
ဖြိုင်းနိုင်မယ်ထင်တာပဲဘောတော့ဖြစ်ပြီးသားအများကြီးအောင်ဟုတ်ကဲ့ရှင်ဆိုတော့ဒီနိုင်ငံတကာမှာဒီကုန်တင်သင်္ဘောလိုင်းတွေမှာသင်္ဘောသားဟိုမလုံလောက်မှုကကြုံလာရနိုင်တယ်ဆိုတော့မြန်မာနိုင်ငံတွင်းကသင်္ဘောသားတွေမြန်မာနိုင်ငံတွင်းကသင်္ဘောအလုပ်အကိုင်းဟိုလုပ်ကြသူတွေအတွက်အခွင့်အလမ်းကောင်းများဖြစ်လာနိုင်ပါသလားရှင်ဘာတွေပြင်ဆင်ထားနိုင်ပါသလဲအခွင့်အလမ်းကောင်းတော့သူများနိုင်င
ဖြစ်နေတာအကုန်လုံးအတူတူပဲလေသိစားနိုင်ရတယ်အတူတူပဲဆိုပို့ပြီးတော့ဖွင့်ရင်ကောင်းမှဖြစ်နိုင်ဘူးဖွင့်ရင်ကောင်းအောင်ဖြစ်နေတော့ PCR ဒီ COVID test ကိုအတူလုံးမှာပဲဖြစ်မှာပေါ့ဒီလည်းတော့သူများထက်တော့ပိုကောင်းတဲ့အကြောင်းမရှိပါဘူး
ဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဒီမြန်မာကနေပြီးတော့တက်တဲ့သင်္ဘောသားတဦးမှာ positive ပေါ့နော် covid positive တွေ့လို့မလို့ဟိုပြန်လဲရတယ်ဘာညာဆိုတဲ့အဲသတင်းတွေလည်းကျမတို့ကြားရပါတယ်ဆိုတော့ဒီသင်္ဘောသားတွေကြားမှာသင်္ဘောအလုတ်အကန်လုတ်သူတွေကြားမှာ covid ဖြစ်တဲ့နှုံးကရောဘယ်အခြေအနေရှိပါတဲ့
ကဲဒါကတော့အမြင့်ဆုံးပါပဲ maximum ပါပဲဖြစ်နေပါတယ်ကျွန်တော်တို့ကဒီဟိုတယ် quarantine 14ရက်ထည့်တယ်မထည့်ခင်မှာ PCR တစ်ခေါက်ဆက်တယ်ထောက်ခံနေမှာတစ်ခေါက်ဆက်တယ်ဆိုပေမဲ့လည်းဘယ်လိုကြောင့်ဥမာကော့တောင်းအခုစမြန်မာတင်မောသားရေကော့တောင်းဥမာခူချင်းလောက်တယ်ပေါ့နော်ကော့တောင်းခူချင်းလောက်တာလို့ဘာလို့ဖြစ်အမလမ်း PCR test final PCR test ပြီးရင်တော့မှကျွန်တော်တို့ကဟိုလိုပြောမယ်ကexpress ကိုင်းနဲ့တင်လုံးသားပြီးတင်ပြီးရဲ့လမ်းမှာပုတ်စည်းတယ်ဟိုတွေ့လမ်းမှာတွေ့တဲ့လူတွေရှိသေးတယ်ဒီအဲ့လိုတွေ့တဲ့လူရှိသေးတယ်ဥမာနေမြန်စီးရဲ့ဆိုရင်လည်းဒီတော့ဆုံးဟိုတယ်ကနေ final ဆက်တဲ့ချိန်မှာလည်းကားတိရရှိသေးတယ်။ကားထဲမှာပိုးဝါးရပါလာတယ်။နောက်ဆုံးအဲဘုတ်ကိုဝင်နေအဲဘုတ်တယ်မှာလည်းပိုးဝါးမရှိဘူးလို့ဘယ်သူပြောမလဲ။အဲ့ဒါပါအဲ့တော့ဟိုချင်းနေပါပဲလေ။ဒါဟိုကျွန်တော်တို့ကဘယ်လိုပဲကြက်ကြက်မက်မက်တော့လို့အပေါ်တော့ဟို positive ကပါသွားနိုင်တာပဲ။ဒါတော့ကျွန်တော်လည်းဟိုဘယ်လိုပြောမလဲ။ဒါဆိုအဝတ် 100% တော့အမှမခံနိုင်ဘူးတဲ့။
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဆိုတဲ့ခါရောက်တော့အခုလက်ရှိအခြေအနေမှာရောမြန်မာပြည်ကတင်မောအလုတ်ကင်လုတ်သူများဟိုနိုင်ငံတကာတက်ရတဲ့နှုံးကကျသွားပါသလားပုံမှန်လေးရှိနေပါသေးလားရှင်ဒီသူတို့ရဲ့အလုတ်ကင်ကရောအဆင်ပြေပါသေးလားရှင
်ကျပါတယ်ခင်ဗျကျပါတယ်ဘလောက်ပါတယ်ဘလောက်ပါတယ်အခြေကျတယ်ရောမသိဘူးအဆိုးရရုံပိတ်ရဲ့ဒီတိုးတဲ့အတွက်ကြောင့်လို့ကျွန်တော်တို့ဟို DM ပေါ့နော်ကျွန်တော်တို့ဒီကြောင့်ဒီရုပ်ပရတိုးတာတွေကရုပ်ပရတိုးတဲ့အတွက်ကနောက်ပြီးတော့ဒီသူတို့တင်မောသားရအငယ်ဆိုရယ်စတိဖိကေကိုအငယ်အပ်ဒိတ်လုပ်တဲ့ဥပဒေအတင်းနေမဖွင့်နိုင်တာတွေအတွက်ကနောက်ပြီးတော့ embassy တန်ရုံးတွေပိတ်တာအတွက်ကကျွန်တော်ဟိုတချို့တွေကသူတို့ joining လုပ်ဖို့လုံးဝသူမကြိုးစားနိုင်တဲ့အနေအထားမှာအများကြီးရှိပါတယ်တင်မောသားတွေရောကြပါတယ်
တင်မောတက်ချင်တဲ့လိုက်ချင်တဲ့သူတွေကတော့ရှိနေမှာပဲเนาะပို့ပြီးတော့တောင်များလာမဲ့အနေအထားမှာဖြစ်နေပါသလားဘလို့ဖြစ်နေပါလဲရှင
်အများတော့ပေါ့ဆိုတော့စီစီဝိုင်းကတည်းကတော့လောကအဆင်ပြေတော့ဒါတော့သူတို့ပြင်တချို့ကနေများနှစ်ယောက်တင်မောသားမိသားစုတို့မှာနေများနှစ်ယောက်ပေါင်းပြီးမှစာဝန်ကြီးအဆင်ပြေတဲ့လူတွေအမျိုးသမီးကထားပေါ့ NGO မှာလုပ်တဲ့အဖွဲ့တွေကုမ္ပဏီမှာလုပ်တဲ့သူတွေအကုန်လုံးရက်ဆိုင်ထားတဲ့အခါမှာသူတို့ရဲ့နေရောက်ကြရတော့အနာတာကိုပူအားကိုးလာတဲ့အချိန်ကြီးရှိရဟုတ်အခုချိန်ကအဲ့တော့အားလုံးတော့ပူတက်တင်လာပါတယ
်ကိုအေးချင်းမြင့်ဟိုအထူးပဲကျေးဇူးတင်ပါတယ်ရှင်ပတ်စင်စီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်ကိုယ့်ရဲ့စိတ်ချမ်းသာရေးကိုမထိခိုက်ရလျောင်းနားလည်ပေးနိုင်သူကိုရင်းဖွင့်ပြောပြဖို့အရေးကြီးတယ်လို့စိတ်ချမ်းသာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူတွေကအကြံပြုပါတယ်မြန်မာပြည်သူတွေခံစားနေကြရတဲ့စိတ်ဒဏ်ရာတွေတတ်တာရရအောင်အကြံပေးအစီအစဉ်ကိုအွန်လိုင်းပေါ်မှာလုပ်ပေးနေတဲ့ဩစတြေးလျနိုင်ငံကစိတ်ကျန်းမာရေးကျွမ်းကျင်သူတွေနဲ့ဆွေးနွေးပြီးမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးပါမယ်ရှင်
မြန်မာနိုင်ငံနဲ့ပတ်သက်လို့ခံစားနေကြရတဲ့စိတ်ထိခိုက်ဝမ်းနည်းမှုတွေမချေနှံ့မှုတွေပြပြောက်စေအောင်လို့ကိုယ့်ရဲ့ခံစားချက်တွေကိုရင်ထဲကနေဖွင့်ထုတ်လိုက်တာအကောင်းဆုံးပဲလို့စိတ်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်ဩစတြေးလျနိုင်ငံမှာစိတ်ကျန်းမာရေးမာစတာဘွဲ့တက်နေတဲ့မတ်အေဂျန့်ခင်နဲ့စိတ်ပညာဆိုင်ရာဘွဲ့ရထားတဲ့မတ်ဝတ္တန်စီစာကျော်တို့ကစိတ်ကျန်းမာရေးအကူအညီလိုအပ်နေသူတွေကိုပံ့ပိုးကူညီနိုင်ဖို့လှုပ်ပေးနေကြပါတယ်။မြန်မာပြည်သူတွေကိုလိုအပ်တဲ့အကူအညီပေးနေတဲ့ Heart Beams Foundation ပရာဟိတအဖွဲ့မှစိတ်ကျန်းမာရေးပညာပေးအစီအစဉ်တွေကိုသူတို့နှစ်ယောက်ကလှုပ်ပေးနေတာပါ။မတ်ဝတ္တန်စီစာကျော်ကတော့ My Psych for Life ဆိုတဲ့ Facebook page မှာစိတ်ကျန်းမာရေးအထောက်အကူဖြစ်တဲ့အကြောင်းအရာတွေကိုတင်ပြပေးနေသူပါ။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်လို့သူတို့ကဗီဒီယိုအစီအစဉ်တိုလေးတွေလုပ်ပြီးတော့အကြံပေးနေကြပါတယ်
။ဟိုညီမတို့အခုလုပ်နေတာကတော့ဗောနော၃ခုလောက်ရှိရယ်ဗောနောပထမဆုံးတစ်ခုကကြတော့ psychoeducation မြန်မာလိုဆိုတော့စိတ်ကျန်းမာရေးအသိပညာပေးပုံစံမျိုးလေးဗောနောဗီဒီယိုလေးတွေပို့ဆွေးတင်ပေးတယ်။ဒုတိယတစ်ချက်ကကြတော့ဒီလူတွေအများအကြီးဗောနော psychosocial supportမီတင်လိုမျိုးလုပ်ချင်တာပေါ့နော်အလားစိတ်ကျန်းမာရေးအထောက်ပံ့ပေါ့နော်ဘယ်လိုမျိုးဒီအချင်းချင်းအုပ်စုလိုက်ဖွဲ့ပြီးတော့ပေါ့နော်ခံစားနေရသူတွေရင်ဖွင့်လို့ရတဲ့နေရာမျိုးကိုပေါ့နော်လုပ်ပေးချင်တာပါအလားတော့ဟိုမြန်မာနိုင်ငံလူတွေအဓိကထားလုပ်ပေးချင်ပေမဲ့အခုဒီ project လေးစိုင်းနေတာဆစ်ဒနီမှာဖြစ်နေတဲ့အတွက်ကြောင့်မလို့ဆစ်ဒနီကလူတွေနေပေါ့နော်အရင်စလုပ်ဖို့ရှိပါတယ်အဲ့တော့အဲ့ဆစ်ဒနီကလူတွေကနေတဆင့်ပေါ့နော်ပြီးတော့မှမြန်မာပြည်ကိုပြန်ပြန့်ပွားသွားရလဲပြန်ပွားသွားမှာပါ
ကဲဟိုဝတန်ခုနပထမဆုံးပြောရတဲ့လို psycho education လို့စိတ်ကျန်းမာရေးပညာပြောတဲ့ကိစ္စတွေကြတော့လေလူတွေကဒီခု listener နားထောင်နေတဲ့လူတွေကလည်းအကုန်လုံးပါမြန်မာပြည်ကလည်းဟိုမတရားလည်းဖြစ်မယ်အဲ့လိုဆိုတော့တခုမြန်မာအဲ့လိုမျိုးကောက်ချာနဲ့ပတ်သက်ပြီးပြောချင်တာကတော့မြန်မာလူမျိုးတော်တော်များများပေါ့နော်စိတ်ကျန်းမာရေးအကြောင်းပြောဖို့ရှတ်တတ်တာလည်းရှိတယ်စိတ်ကျန်းမာရေးအကြောင်းပြောရင်လည်းတခြားလူဝေဖန်မယ်လို့လည်းထင်ကြတာရှိရယ်ပေါ့နော်အဲ့ဒါကိုနည်းနည်းလေးအင်္ဂလိပ်လိုစကားဆိုရင်တော့ stigma ပေါ့နော်အစ်တီမောက်ရှော့ဖို့လဲကြိုးစားပြီးတော့အဲ့ဗီဒီယိုလေးနဲ့လုပ်ဖို့လဲအပလန်ရှိပါတယ်ပေါ့နော
်အမြင်အလွယ်အမှားပေါ့
အမြင်ဟုတ်ဟုတ်တယ်ကျေးဇူးပဲ
အခုဒီလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုကြည့်လို့ရှိရင်လူတော်တော်များများအနည်းငယ်များပေါ့နော်စိတ်ပိုင်းဆိုင်ရာထိခိုက်နေကြတဲ့အာစိတ်တူတာတွေမချေနှက်တာတွေဝမ်းနည်းတာတွေဖြစ်နေကြတယ်ပေါ့လေတော်တော်များများဟိုမြန်မာနိုင်ငံတဲကမှမဟုတ်ပါဘူးဒီဟိုတကဘာလုံးမှာရှိနေတဲ့မြန်မာလူမျိုးတွေလည်းဒီလူမျိုးခံစားနေကြရမယ်လို့ထင်တယ်လေဆိုတော့အဲ့လူမျိုးခံစားမှုတွေကိုပြေပြောက်နိုင်ဖို့အတွက်အကောင်းဆုံးပေါ့နော်ဘယ်လိုအကြံပေးချင်လဲရှင
့်မအေးချမ်းပြောရမယ်ဆိုရင်တော့အဆင်ပြေပေါ့နော်မြန်မာပြည်ကလည်းအခုတော်တော်များများခံစားနေရဖြစ်တာလည်းနေတိုင်းဖြစ်နေကြဆိုတော့လောက်ဖို့ကတော့ခက်ပါပဲကိုယ့်ရဲ့ဟိုဘယ်လိုခေါ်မလဲ daily routine ပေါ့နော်နေ့စဉ်လုပ်နေရအဲ့လိုလုပ်နေကြဟာကိုပဲဆက်ပြီးတော့လုပ်ဖို့ကြိုးစားပါတော့မနက်ထိုင်တည်းပါတရားစားမစားပြီးဒါလုပ်မယ်အဲ့လိုလုပ်နေကြဟာလေးပြီးပဲဆက်ပါလုပ်ဖြစ်အောင်လုပ်ပေါ့နော်ပြီးနောက်တစ်ခုကတော့ mindfulness ဆိုတာတော့မြန်မာလိုပြန်တော့တရားထိုင်လို့ပါပဲဒါပေမဲ့အဲ့လိုအသက်ရှူပြီးတော့နားမလဲလောက်ပဲဖြစ်ဖြစ်ကိုဖြစ်နေတဲ့ခံစားချက်တွေကို reflection လုပ်နိုင်အောင်ပေါ့နော်မြန်မာလိုတော့တခြားအောင်ပြောတော့ဝတ်တန်ပြန်မေးမလားတော့မသိဘူ
းတိနေဖို့အရေးကြီးရောကိုခံစားလို့တိနေဖို့အရေးကြီးတယ်သတိမလွတ်သွားဘူးပေါ့အဲ့ဒီအချိန်မှာပေါ့လေဒီတိုင်းဟိုဖြစ်နေတာဆိုလို့ရှင်လည်းဖြစ်နေတာကိုပြီးနေပေါ့နော်ပြတ်သွားရင်လည်းပြတ်သွားတာကိုပြီးနေပေါ့နော်အချိန်ခဏလေးပဲပြီးပြီးတော့ပေါ့နော်ဘာလို့ဆိုတော့တနေ့ကုန်လုံးအချိန်တိုင်းတည်တင်ဖို့ကြောင့်လည်းသူကသတိထားနိုင်မှုဆိုတော့မလွယ်ဘူးလေလို့ဆိုအရန်ခံစားရတဲ့အချိန်ကြာရင်ခဏလောက်ပဲဖြစ်ဖြစ်10မိနစ်15မိနစ်လောက်ပဲဖြစ်ဖြစ်ခံစားချက်လေးတွေကိုဒီတိုင်းဥမာပြရမယ်ဆိုတော့ကားလမ်းမကြီးပေါ်မှာကားတွေရွေ့သွားတယ်လို့မျိုးပဲလေကားတွေကအတွေးတွေခန်းစားချက်တွေတို့ယူစားပြီးဟိုပေါ့နော်အတွေးတွေကကားတွေပေါ့နော်ခန်းစားချက်တွေကကားတွေလိုမျိုးကိုရှင်မှာဖြတ်သန်းသွားတယ်လို့မျိုးပေါ့နော်တိနေဖို့ကြည်နေဖို့ပြောချင်တာပါဟုတ
်အဲ့ချက်အနေနဲ့ပြောရမယ်ဆိုတော့ဗီဒီယိုတစ်ခုထုတ်ထားသလိုပဲပေါ့နော်အဲ့ဖုန်းတောက်လျှောက်ကြည်နေတာခုမြန်မာပြည်မှာလည်းအင်တာနက်တော့ရတဲ့အချိန်တိုင်းလူတိုင်းကြည်နေကြတာပါပဲအရင်လည်းကြည်ဖို့လည်းလိုအပ်တယ်လို့ပေါ့လို့ထင်နေကြပဲပေါ့နော်ဒါပေမဲ့ခဏခဏကြည်လာတဲ့အချိန်ကျတော့စိတ်ထိခိုက်တာလည်းမြင်တဲ့အချိန်မှာလည်းအဲ့ခံစားချက်တွေအများကြီးပေါ်လာဆိုတော့အဲ့ချိန်မှာပြင်းထန်လာတဲ့ခံစားချက်တွေကိုဟိုဖုန်းမကြည့်နဲ့လို့လည်းတော့မပြောချင်ပါဘူးဒါပေမဲ့ဘယ်ချိန်ကြည့်ရမလဲဆိုတာကိုစဉ်းစားနေချင်ပါပေါ့နော်ဟိုအိတ်ခံနေကြည့်တာလို့စားခံနေကြည့်ရချင်မှာအဲ့ကြီးပြတ်တာလို့အစားပြတ်တာတော့ဖြစ်တော့အဲ့ချိန်လေးသတိထားပြီးတော့ short ပြီးသုံးတာပေါ့နော်အဲ့လိုမလုံးနိုင်ဘူးဆိုရင်လည်းအဲ့လုံးသုံးပြီးရဲ့အချိန်မှာပဲတခြားလူဘေးမှာကြီးရဲ့မိသားစုဖြစ်ဖြစ်တကယ်ချင်းဖြစ်ဖြစ်သူတို့ကိုစကားပြောပြီးတော့ကိုမြင်လာတဲ့ဟာတွေကိုပေါ့နော်ပြန်ပြီးဟိုအချင်းချင်းစကားပြန်ပြောချင်းချင်းပြန်ပြီးว่าเนี่ยไตปอนเนาะเบยอ่ะลูกเกี่ยวกูပြောဖို့อ่ะหลูอ่ะทีมาดอกช็อตโฟนนี่จีเนี่ยแท้ซะเองปอนเนา
ะดีอีจันပြောว่าดูแล้วอะกางซุงนี้แหละตะคูอ่ะโซเชียลซัพพอร์ตซัวอะไรโหမျိုးมีตาซูวินตะเงินจีนกูชิคินยีดูชินชินะสภาပြောด่าเว้ยปอนเนาะนาวสภาပြောด่าอะเปญปอนเนาะไอ้ลูกอตู่ๆ တူတူကိုအရင်တော့အမိသားစုချင်းချင်းနဲ့ဘာတွေလုပ်လေရှိလဲပေါ့မှာဟင်းတူတူချက်လေရှိလားတီဗီတူတူကြည့်လေရှိလားခင်းတူတူစော်လေရှိလားပေါ့နော်ကိုလူမိသားစုတွေနဲ့တယောက်တည်းနေရထက်ဆိုင်ပေါ့နော်မိသားစုတွေနဲ့ရက်ွက်တဲ့လူတွေနဲ့ပဲဖြစ်ဖြစ်ပေါ့နော်ကိုအစဉ်ပြေတဲ့အရာလေးတွေတူတူအတူတကွပေါ့နော်လှုပ်စေချင်ပါတယ်နောက်တစ်ခုကကြတော့ volunteer တွေပေါ့နော်လို့ဒီဟိုပရာဟီတာလောက်တာပေါ့နော်ပရာဟီတာလောက်တဲ့ဆိုဟိုလိုမျိုးပတ်စံရှိပေးကန်နိုင်မှာမဟုတ်ဘောเนาะကိုဘသူ့ကိုဘာကူညီနိုင်မလဲဘောเนาะအဲ့လိုမျိုးကူညီနိုင်တဲ့အရာရင်လဲဘောเนาะအခုချိန်မှာအဲ့လိုမျိုးအရန်လိုတာကိုအချင်းချင်းရိုင်းပင်းကူညီထောက်ပံ့မွားလေအဲ့လိုမျိုးကူညီလိုက်လို့ရှိရင်လဲဩဟိုဘောเนาะငါသူများတွေအတွက်လဲကောင်းကင်ငါလှုပ်ပေးနေရတယ်ဆိုတော့လေဟိုစိတ်ခံစားရတာလဲတတ်တာစီဘောเนาะဩငါနဲ့အချိန်နေတွေ့လို့လဲရှိမင်းငါထက်ဆိုးရလဲရှိမင်းငါတယောက်တည်းအဲ့လိုအရန်ဆိုးနေရလူမျိုးတွင်းနေတဲ့အတွေ့အကြုံလည်းတော့ဗောနော်တတစီနိုင်နေဗောနော်ဆိုတော့သူများအောင်ကူညီကြည့်ပါလို့လည်းပြောချင်ပါတယ်ဟုတ
်ဒီလိုမျိုးကိုယ့်ရှင်ထဲမှာခံစားရတယ်တခုခုဖြစ်လာတယ်ဆိုရင်ကိုယ့်ရှင်ထဲမှာမထားဘဲနဲ့ဗောနော်ကိုယ့်ရဲ့ခံစားချက်ကိုရှင်ထဲကနေဖွင့်ထုတ်ပြီးတော့ပြောပြဖို့အတွက်ကရောဘလောက်အရေးကြီးတယ်လို့ပြောနိုင်လဲရှင
်မတန်အရင်ဖြေလိုက
်မတန်ပြောလိုက
်ဟုတ်ကဲ့ဟိုဒီစိတ်ထဲမှာခံစားနေရတာဟုတ်ဗောနော်ဟိုဒီလိုမျိုးပြင်ဖွင့်လိုက်ရတာလို့ပြောထုတ်လိုက်ရလို့ဆိုတာတွေကဟိုအဲ့လိုမျိုးလုပ်လိုက်ရခြင်းဖြင့်စိတ်ခံစားရတယ်တက်တာသွားနိုင်တယ်လို့သူသေသနာတွေမှာတော်တော်များများတွေ့ရှိထားရပေါ့နော်ဟိုအဲ့လိုမျိုးလုံးဝယောဂပျောက်သွားမယ်လို့ပြောချင်တာတော့မဟုတ်ပေမဲ့ခံစားချက်တွေဟိုအရင်ပြင်းထန်တာတွေဟိုပေါ့နော်တကယ်နားထောင်တာတွန်းကျင်တဲ့သူနဲ့နားထောင်အဲ့လိုမျိုးနားထောင်ခံလိုက်ရတယ်ဟိုနားလည်မှုခံအောင်ငါပြောတဲ့ဟာတွေသူတို့ကနားလည်ပါလားဗောနောငါဖွင့်ထုတ်လိုက်ရပါလားဆိုတဲ့ခံစားချက်ကြောင့်ခံစားရတာတွေတော့တတသွားစေနိုင်တယ်ဗောနောအဲ့လို့ဆိုကိုအရန်ပြင်းထန်နေတဲ့အခါမှာတကယ်လို့နားထောင်ပြီးမဲ့လူမရှိတော့မှကိုခံစားနေရတာတွေကိုလူမျိုးရေးချလိုက်တာမျိုးဗောနောရေးချလိုက်တာမျိုးဒါမှမဟုတ်လဲတချင်းလူမျိုးတချင်းတချို့ဆိုလဲကြပြာလေးစိတ်ရေးတာမျိုးတွေလောက်တာရှိတယ်ဗောနောအဲ့လိုမျိုးလောက်တာဖြစ်ဖြစ်ဗောနောတမျိုးမျိုးနဲ့ဗောနော express ဗောနောဖွင့်ဖော်ထုတ်လိုက်တာဗောနောပကြီးဆွဲတာဖြစ်ဖြစ်ပေါ့เนาะအဲ့လိုမျိုးလေးပေါ်ထုတ်စေချင်တယ်ပေါ့เนาะဆိုတော့ဒါကိုခံစားချက်တွေမျိုးတိတ်ထားတာဆိုင်အဖွင့်ထုတ်တာပို့ပြီးတော့ခံစားရတာအရှင်တတစီနိုင်လို့ပ
ါစိတ်ချမ်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူမတ်အေးချမ်းခင်နဲ့မတ်ဝတ္တန်စီစာကျော်တို့ဖြစ်ပါတယ် Heartbeats Foundation Prahita အဖွဲ့ရဲ့ Facebook စာမျက်နှာနဲ့ My Site for Life ဆိုတဲ့ Facebook page မှာသူတို့ရဲ့စိတ်ချမ်းမာရေးပညာပေးဗီဒီယိုအစီအစဉ်လေးကိုကြည့်နိုင်ဖတ်ရှုနိုင်ကြပါတယ်ရှင်ကျွန်မဆွေမြတ်ပါပါ
မဆုမြမောအစီအစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုစာရေးသားပေးပို့နိုင်ပါတယ်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE ကကြိုဆိုပါတယ်ရှင်။အခုကတော့ကြံနေသေးတဲ့အချင်းအတွင်းမှာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာလုံအားအာဓမစိတ်ခိုင်းမှုတွေဟာစိန်ခေါ်မှုအသစ်ပုံစံနဲ့ရှိနေသေးပဲလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆင်အာနာရှင်လက်အောက်နှစ်ပေါင်းများစွာနေလာခဲ့ရတဲ့မြန်မာနိုင်ငံမှာအလုံသမားရပိုင်ခွင့်အတွက်အကာအကွယ်ပေးမှုမရှိဘဲဖြစ်နေရကအရသာအစိုးရပုံစံနဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်လာချိန်မှာအလုံသမားတွေရဲ့လက်တွေအခြေအနေကိုကုလသမဂ္ဂကလေ့လာဆန်းစစ်ပြီးတော့ဇပကင်းစီမဆက်မှုဥယျံစီတို့အစီရင်ခံစာကိုအောက်တိုဘာ6ရက်တောက်ကြနေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရက်နာဘတ်ဂနာဟာလည်းအင်္ဂါနေ့မနေ့ပိုင်းမှာမြန်မာနိုင်ငံကနောက်ဆုံးအခြေအနေတွေကိုရှင်းလင်းတင်ပြဖို့ရှိတယ်လို့လည်းအတွင်းမှုချုပ်ယုံပြောဝင်ရကပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကိုတိုက်ခိုက်ဖို့နဲ့အကျန်းဖက်ဖို့ကြံစီသူလို့ဆွဆွဲပြီးလူနှစ်ဦးကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးထားတဲ့ကိစ္စမှာကုလသမဂ္ဂအနေနဲ့ပါဝင်ပတ်သက်မှာမဟုတ်ဘူးလို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂဝင်အပြင်းမဲ့မှာဖြစ်တဲ့ကိစ္စတွေမှာပါဝင်ပတ်သက်မှာမဟုတ်ကြောင်းနဲ့အမေရိကန်အာဏာပိုင်ရဲ့ဆောင်ရွက်မှုကိုတော့အထူးပဲကျေးဇူးတင်ပါတယ်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ်။မြန်မာစစ်ကောင်စီကနေတမ်မကြီးရာထူးကနေဖယ်ရှားထားပြီးနိုင်ငံတော်တစ္ဆာဖော်မှုနဲ့အလို့ရှိကြောင်းကြေညာထားသူကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုလောက်ကျံမှုကြံစည်မှုဟာမြန်မာစစ်ကောင်ဆောင်နေနဲ့မသက်ဆိုင်တယ်လို့ဒါအမေရိကန်ပြည်ရင်းရေးတစ်ခုသာဖြစ်တယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်
။နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးခဲ့တာပါ။
Dini Dre season Tolu Yemuga Kuyemo Pipare, Engineer Ricardo Jimmy Goodnet, Darius Metu Pipareshi. View him Yamabai season yet Nyabai Kunai Kandi Senai season Guro, Lindomita, Tonset Dit, Tonset Ne, Nazet Ditu Kandi, Panyu Nasin Najabareshi, Dorashim Yanet Quam Yamapi do Pida Alo, Gabi Yoga, and Diegani Kinwipi, Puyo Sepa, Shinlan Chemi Jabazishi, View him Yamabai season go up in Nasinet Dre, Tomorrow Wendo do Wendo Ata. Alunga two pages of Jamarishi, Jama, thank you, Taiba.
This program.